Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ကနေ2022ခုနှစ်စက်တင်ဘာလ28ရက်အင်္ဂါနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိစတင်ထုတ်လွှင့်ပေးနေပါပြီရှင်ဖိုင်းတိုမီတာ32 kHz 9383ညနဲ့9383ညဖိုင်းတိုမီတာ51 kHz 5885တို့ကနေဓာတ်ရိုက်နားဆင်နိုင်တယ်လို့ရုပ်သံကပါရှုစားနိုင်ကြပါတယ်ရှင်ဒီကနေ့ညအတွက်အစီအစဉ်တွေကိုတော့ကျမစုမွန်ကအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးမှာပါရှင
်မင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကတော့ဇောင်းလိုက်ပါဒီညမှာထူးခြားတဲ့သတင်းတွေကတော့ယူကရိန်းဒေသ၄ခုကိုထိ ंछ ုံနိုင်မဲ့ရုရှားရဲ့လူလူဆန္ဒခံယူပွဲမဲပေးမှုတွေဒီကနေ့အဆုံးသတ်ပါမယ်ဘင်္ဂလားဒေ့ရှ်နိုင်ငံပိုင်နယ်နိမိတ်ကိုကျူးကျော်တဲ့ချုပ်ဖောက်မှုတွေအဆုံးသတ်ဖို့မြန်မာစစ်ကောင်စီကိုတရုတ်ကနှာချတိုက်တွန်းမယ်လို့ပြောပါတယ်လက်ရကုံကြေးရွာကစာတင်ကြောင်းတိုက်ခိုက်မှုဟာဆေးရဆုံးမှုမြောက်မမြောက်စုံစမ်းစစ်ဆေးနေတယ်လို့ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလွတ်လပ်သောစုံစမ်းရေးအဖွဲ့ IMM ကပြောပါတယ်ဒီသတင်းတွေအပါအဝင်တခြားထိပ်တန်းရောက်သတင်းတွေကိုဥတ္တမောင်တန်းနဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
ဟုတ်ကဲ့ပါရှင်ဒီလိုမျိုးထိတ်တန့်ရောက်သတင်းတွေနဲ့အတူအင်္ဂါညမှာသောရရှင်နေနားဆင်ရမယ်နောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာတော့တက်မတော်အကြီးညိုပြက်စင်မှုနဲ့ထောင်ချခံထားရတဲ့ BBC ခန်းစားကြည့်အစီအစဉ်တင်ဆက်သူမတ်ထထခိုင်ကိုမတရားသိမ်းဆက်သွယ်မှုပုံမှန်နဲ့ဒီကနေ့ထပ်ပြီးတော့ထောင်ဒဏ်ချမှတ်ပါတယ်
ကျက်ကုန်တင်နဲ့၃နှစ်ခြားတယ်ပြီးတော့လေဂျန်ဝင်ရလေတပေါင်းဆောင်ရတယ်ဂျန်ဝင်တပေါင်းမဆောင်ဝင်ချင်းထောင်ထဲဆောက်ရဆိုပြီးတော့လေအဲ့ဒါကမတရားအကျိုးနဲ့ဆင့်ဆက်ပါတယ်ဆိုတဲ့အကြောင်းအရောပဲဒီလိုထည့်သွင်းပြီးတော့ပြန်နိုင်ပြီ
ရှင်းနေတူအတီးပြုပြောပြပေးခဲ့တာပါရှင်နောက်ပိုင်းမှာပြည့်စုံနားဆင်ရပါမယ်နောက်စစ်ပေးတံကြောင့်ကချင်ပြည်နယ်ရွှေကူနယ်သခိုင်းအင်းတော်ဘက်မှာတော့ဒေသခံတွေတိမ်းရှောင်နေရပြီးစိုက်ပျိုးရေးလုပ်ငန်းတွေထိခိုက်နေပါတယ်စစ်ပေးဒုက္ခသည်တွေကြားမှာတော့ကိုဗစ်လက္ခဏာနဲ့ဖျားနာသူတွေများလာနေပါတယ်ဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုချိန်ဆုံးကတော့ထိတ်တဲရောက်သတင်းတွေကိုကိုစော်ဝင်းလိုင်းနဲ့ဦးတမောင်တန်းတို့ပြောပြပေးကြပါလိမ့်မယ်ရှင်
ယူကရိန်းနိုင်ငံကဒေသ၄ခုကိုသိမ်းပိုက်ဖို့စ조사တဲ့အနေနဲ့အဲ့ဒီဒေသတွေမှာသူတို့လူလာတဲ့အုပ်ချုပ်ရေးအဖွဲ့တွေဖွဲ့စည်းနိုင်ရေးရုရှားကဆန္ဒခံရေးဝဲကျင်းပနေတာဒီကနေ့အင်္ဂါနေ့မှာမဲယုံနေပိတ်တော့မှာပါဒါပေမဲ့ဒါဟာအထူးအရောင်ဆန္ဒခံရေးဝဲတာဖြစ်တယ်ဆိုပြီးယူကရိန်းအစိုးရနဲ့အနောက်အစိုးရမဟာမိတ်တွေကကန့်ကွက်နေကြပါတယ်ရုရှားတို့ကကြေညာမဲ့အထူးအရောင်ဆန္ဒခံရေးဝဲရလဒ်ကိုကမ္ဘာတစ်ဝန်းကမိတ်ဖက်နိုင်ငံတွေနဲ့အတူယက်ဒီကန့်ကွက်သွားပါမယ်လို့အင်ပြူတော်ပြောခွင့်ရကရင်ဂျင်ပီယာကတနင်္လာနေ့မှာသတင်းတောက်တွေကိုပြောပါတယ်ရုရှားကထိ ंछ ုတ်ထားတဲ့လူခန့်စ်နဲ့ခါဆွန်ဒေသနှစ်ခုအပြင်ရုရှားကပဲတင်ပိုက်ထားတဲ့ဒွန်နက်စ်နဲ့ဇပိုရီဇီယာဒေသတွေမှာတောက်ချနေကစပြီးမဲတွေစပေးနေကြတာပါတချို့နေရာတွေမှာရုရှားစစ်သားတွေကတအင်းတဆင်းသွားရောက်ပြီးယူကရိန်းလူမျိုးတွေကိုထောက်ခံမဲ့ပေးကြဖို့တနက်နဲ့ချိန်ခိုင်းစေခဲ့တယ်လို့ဆိုပါတယ်ဒီချိန်ထဲမှာပဲယူကရိန်းနိုင်ငံနေရာဒေသအတော်များများမှာတိုက်ပွဲတွေဖြစ်ပေါ်ခဲ့ကြောင်းတနင်္လာနေ့ကပြောကြားတဲ့နေ့စဉ်မင်းကွန်းထဲမှာယူကရိန်းသမ္မတဗလိုဒီမီဇယ်လင်စကီကထည့်သွင်းပြောကြားခဲ့ပါတယ်ခင
်ဗျတနင်္လာနေ့ကတင်းနဲ့သမားတူကပစ်ခတ်ခဲ့တဲ့အတွက်လူ18ယောက်သေဆုံး24ယောက်ဒဏ်ရာရရှိခဲ့တဲ့ရုရှားနိုင်ငံရဲ့ကြောင်းတစ်ကြောင်းအပြင်မှာကွယ်လွန်သူများအမတ်တရပန်းစည်းတွေကစားစရာတွေနဲ့ဖျောင်းနိုင်တွေကိုတိုးလို့လာချထားနေကြပါတယ်လူတွေကညနေပိုင်းအထိအစ်ဆက်မြို့ကကြောင်းရှိမှာလွမ်းသူပန်းဝင်တဲ့ပစ္စည်းတွေကိုလာရောက်ချနေကြဆဲပါရုရှားဗိုဒေသဥဒမာဒီယာပြည်နယ်မှာဒါဟာလွန်ခဲ့တဲ့15လအတွင်းစရုပ်ထမြောက်ပြစ်ခတ်မှုဖြစ်ပါတယ်။ဒါပေမဲ့ရုရှားမှာအခုလိုចောင်းတွေကိုဝင်ရောက်ပြစ်ခတ်တာကဖြစ်ခဲ့တဲ့ဖြစ်ရပ်တစ်ခုပါ။တင်းတဲ့သမားအာတမ်ကာဇန်ဆက်ဟာလည်းဒီចောင်းထွက်ဖြစ်ပြီးအသက်30အတွင်းရောက်ရှိနေပါပြီလို့စုံစမ်းစစ်ဆေးရေးကော်မတီကပြောပါတယ်။သူဝတ်ထားတဲ့တီရှပ်မှာနာဇီစက်ကြာတစ်စိပ်ပါရှိပြီးသူ့ကိုယ်သူတပ်တွေတွားခဲ့တယ်လို့လည်းဆိုပါတယ်။ဒါရသူ24ယောက်ထဲမှာကလေးက22ယောက်ပါတယ်လို့သေဆုံးသူ18ယောက်နဲ့ကျောင်းသားတွေကအနည်းဆုံး7ယောက်ပါရှိပါတယ
်။အမေရိကန်ဒုသမ္မတကမလာဟာရစ်စ်ဟာတောင်နဲ့မြောက်ကိုရီးယားနိုင်ငံသားမှရှိတဲ့စစ်မဲ့ဇုံကိုကြာတာပြင်းနေမှာတွားရောက်မှာဖြစ်ပါတယ်။ကွယ်လွန်သူဂျပန်ဝန်ကြီးချုပ်ချင်ဇိုအာဘေရဲ့ဇာပနအခမ်းအနားကိုမတက်ခင်တောင်ကိုရီးယားဝန်ကြီးချုပ်ဟန်တုတ်ဆူးနဲ့ဒုသမ္မတတို့နှစ်ဦးတိုကျိုမြို့မှာတီးခြားတွေ့ဆုံခဲ့ကြတာပါ။
United States Alliance with the Republic of Korea is the linchpin.
အင်ဒိုပစိဖိတ်ဒေသလုံခြုံရေးနဲ့ကြောဝါချမ်းသာရေးအတွက်ဆောင်ရွက်ရမှာအမေရိကန်ပြည်ထောင်စုနဲ့တောင်ကိုရီးယားနိုင်ငံတို့ရဲ့မဟာမိတ်ဖြစ်မှုဟာအဓိကတော့ကျဖြစ်ပါတယ်။ဒီနိုင်ငံဆက်ဆံရေးကိုအမေရိကန်ကအလေးနဲ့ထားပါတယ်။ချင်းချောက်မှုတွေနဲ့ရင်ဆိုင်နေရတဲ့တောင်ကိုရီးယားနိုင်ငံနဲ့အတူယက်တည်ပါတယ်လို့ဒုသမ္မတဟာရစ်ကပြောသွားတာပါ။ကီလိုမီတာ150ရှိတဲ့ဒီစစ်မဲ့ဇုံကိုဒုသမ္မတဟာရစ်သွားမဲ့အကြောင်းပြစ်ဆုံမှုပြီးမှတောင်ကိုရီးယားဝန်ကြီးချုပ် Hans Duksuga, Jinja Lida Pibare, Dutamara Harris Akulo, Simezongo Layao Lebadaha, Korea Jones, Yiki Sago, American Uga, Blau Litare Surago, Piata Nipidelu, Wunjijo Hanga Piovarekne.
Ilanjoita Pedriga, Sana Piadure, Bosele Piuquen, Nain in Nejima, Islam Bada Isaya, Yetapwe, Bawin, Iran Lupogune, Lupwe Zire, Bob Peso, Yu Melo, Canada Wunjijo, Justin Truduga, Tanila Nega, Jinja Lipare. อีรานเองก็ลุกขึ้นเยอะพอยิ้มใส่ดังกูทักกันทักกันจนเราตุ้ยเนียบาร์เลยอะคุมาช้าอเมริกาที่ส่งน่ะสนับสนุนไปพอพินัยนิชเนียร์จนเราตุ้ยเนียบาร์เลยมาช้าอเมริกาทักกันเนียจุดมีขมยาขมยาลุเนี่ยดูจนเราอยากดีบาร์เลยโลกเนียร์บุญยิ่งจุกก้าพี่ต่อเขียบาร์เลยอิสลามตัวไหนส่งทักพูดกันจุดทักพูดเว้นเว่ยพอไปสู่ยิ่งอยู่ไรตัวโลกแต่ในสัตว์บีเอเยี่ยยูสาวเอเชียรู้กูเซเลสสนามาพี่เดี๋ยวโลกชูโลกก็พี่บาร์เลยมิสอเมริกา การที่พี่เนี่ยมีรอสักแค่สักหนึ่งที่ยังรังกูมีด้านซูเน่ล่าเสมาข้าวจงบอกว่าออกกับสเปนปอนี่ได้ด้วยอิสลามบาดายเย่กับพันซีเกล่าพี่บาร์เลยพันซีปีเดน่าชอบการเล่นมาเย่กับตัวมากกว่าใจเนี่ยเคเรียบีงข้าวจงเชื่อมยาสวาทุกเกล่าเลยอเมริกามีด้านซูเรก้าสุดสวยจ้าบาร์เลยเย่กับเราเอรีสุดสวยจัดดีกว่านิสโอบีอเมริกาหน้าลุงยองกันเนี่ยที่ส่งนักพี่เดลูเจ้าจ้าบาร์เลย
แต่ยามเรามาบ้านอาศัยในกูยามวันกูน่าอีกันเองเซนไอทีไปดูมีดาตรงเส้นเนี่ยกิโลเฮตส์กูต้องคนตรงนี้เนี่ยกูต้องชิดตรงนี้ไปดูมีดางาเซตกิโลเฮตส์งาเสียงงาโรเพียงเส้นนี้ตรงนี้มาไล่แล้วมีดาที่อากูเซกิโลเฮตส์เต็งงาของงาเนี่ยเปียทั่วเรื่องเป็นไปเช่น
จอจาร์เรลเนจีดีฮะยังไงเล่นกันเพื่อเอเน่อาซาจัมเพื่อเดียบิคาเดจีดีพิเดสูบิตงเปียนทับอะไรรู้เห็นยาสูเรมีกูเล่ามาคำบีเม่ดูคาเดรินี่เป็นผู้ยิ่งกูซีซีเล่ามาเจ้าพิโอสูทับอะไรดูคาเดรินี่เป็นอะไรยังไงพี่เนี่ยเรามาเนี่ยเอาเดี๋ยวหนึ่งงั้นก็สาวุจูปั้มบุสาลุปิทับีพิบาร์เลยมีมันงั้นเบกาลีจังไปเนี่ยจู่จู่มูปาเอาเองเนี่ยไม่ชูพาวตาร์เลยเซมโลเอาหน้าชาเปโบอาเซียนงั้นตอนนี้มันงี้กูเล่าเป็นอะไรเนี่ ဘန်က မြန်မာစီးပွားရေးနဲ့ပတ်သက်ပြီး 3 လဒါမှမဟုတ်6လတစ်ကြိမ်ထုတ်ပြန်နေရှိခဲ့တာပါ မြန်မာစီးပွားရေးဟာငွေဖောင်းပွားမှုကြီးမြင့်လာကြောင်းအားနဲ့လာသလိုဒီမိုကရေစီလိုလားတဲ့အုပ်စုတွေနဲ့စစ်ကောင်စီကြားပဋိပက္ခတွေကြောင့်ပြည်တွင်းရောက်လို့အားဝယ်လို့အားတွေကပုံမှန်ဟုတ်တဲ့အခြေအနေစိုက်သွားခဲ့တဲ့အတိုင်းစီးပွားရေးမဟုတ်တဲ့တခြားအကြောင်းချက်တွေရဲ့ဖိအားကလည်းဆိုးရွားလာနေတယ်လို့ကမ္ဘာ့ဘဏ်ကပြောပါတယ်မနစ်တုန်းကစီးပွားရေးကဆက်ရှိရာခိုင်နှုန်းကျုပ်သွားခဲ့ပေမဲ့ဒ ပို့ဆောင်ရေးပြည့်ယွင်းလာတာကမ္ဘာလောင်စာဆီဈေးတက်လာတာတွေကြောင့်ကုန်ပစ္စည်းဈေးနှုန်းတွေပေါ်တက်ရောက်မှုရှိလာတယ်လို့ကမ္ဘာဘဏ်ကသုံးသပ်ပါတယ်။မူဝါဒမတည်ငြိမ်ုံမကပြုပြင်ပြောင်းလဲရေးနောက်ကျောင်းပြန်လှည့်သွားခဲ့တာကြောင့်ကုန်သွယ်ရေးနဲ့ယင်းနှိမ့်မြုံနာမှုပေါ်အဟန့်အတားဖြစ်စေခဲ့တယ်လို့ကမ္ဘာဘဏ်ကပြောသွားပါတယ်။
စကိုင်းတိုင်းတပင်းမြို့နယ်တွေကအလက်ရကုံကြီးရွာကစာတင်ကြောင်းကိုမကြသေးခင်ကတိုက်ခတ်ခဲ့တဲ့ကိစ္စမှာရာဇဝတ်မှုကျူးလွန်ခဲ့ခြင်းရှိမရှိအထောက်အထားတွေစုဆောင်းနေတယ်လို့ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလွတ်လပ်သောစုံစမ်းရေးအဖွဲ့ WIWM ကဒီကနေ့ကြေညာချက်ထုတ်ပြန်ပါတယ်။အဲဒီတိုက်ခိုက်မှုအတွင်းကလေးငယ်အများအပြားအပါအဝင်အနည်းဆုံးလူ12ဦးသေဆုံးခဲ့တယ်ဆိုတဲ့သတင်းတွေထွက်ပေါ်နေတယ်ဆိုတာကိုလည်းကြေညာချက်မှာကိုကဖော်ပြပါတယ်။ စက်တင်ဘာလ16ရက်နေ့ကလက်ရက်ကုန်းကျေးရွာမှာရှိတဲ့ဖုန်းတော်ကြီးကျောင်းအတွင်းဖွင့်ထားတဲ့စာတင်ကျောင်းတစ်ခုကိုမြန်မာစစ်တပ်ကရဟယင်နဲ့လေကျောင်းကအရင်တက်ခတ်ခဲ့ပြီးတဲ့နောက်ချီလင်းတပ်ဖွဲ့တွေကနောက်ဆက်တွဲနိုင်ရီအတန်းကြာတက်ခတ်ခဲ့တယ်လို့ကြေညာချက်မှာဖော်ပြပါတယ်။အရသာပြည်သူတွေကိုလက်နက်နဲ့ပစ်ခတ်တက်ခတ်မှုကိုနိုင်ငံတကာဥပဒေအရတားမြစ်ထားပြီးအဲ့ဒီတားမြစ်ချက်ကိုချိုးဖောက်ကျူးလွန်ခဲ့ရင်စစ်ရာဇဝမှုမြောက်စေတယ်လို့လည်းကြေညာချက်မှာဖော်ပြပါတယ်။ဒီတက်ခတ်မှုဟာအရသားတွေကိုပြစ်မှတ်ထားတာမဟုတ်ပဲအဲ့ဒီမှာပုံအောင်နေတယ်လို့ယူဆရတဲ့ KIA ကချင်လူမျိုးရေးတပ်ဖွဲ့ဝင်တွေနဲ့ PDF တပ်ဖွဲ့ဝင်တွေကိုတက်ခတ်ခြင်းဖြစ်တယ်လို့မြန်မာစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကပြောပေမဲ့ဒီလိုတက်ခတ်လို့အရသားတွေထိခိုက်သေးချင်နိုင်တဲ့အလားအလာရှိမယ်ဆိုရင်ဒီလိုစစ်ဆင်ရေးမျိုးမလုပ်နိုင်ဖို့နိုင်ငံတကာတရားဥပဒေအရတားမြစ်ထားတယ်လို့WIWM အဖွဲ့ကပြောပါတယ်အရသားတွေရှိနေတဲ့နေရာကိုစစ်စင်ရေးဆင်နွှဲတော့မဲ့စီဦးစီတူဦးအနေနဲ့အရသားထိခိုက်သေးဆုံးမှုမရှိစေရအောင်ဖက်ပေါင်းစုံကဆင်ကျင်တွေ့ချက်တာတကယ်လို့အရသားသေဆုံးမှုများပြမယ်ဆိုရင်အဲ့ဒီစစ်စင်ရေးကိုပယ်ဖျက်တာမျိုးလှုပ်ဆောင်ရမယ်တာဝန်ရှိတယ်လို့စစ်စင်ရေးနဲ့ပတ်သက်လို့နိုင်ငံတကာကထုတ်ပြန်ထားတဲ့တမ်းမြစ်ချက်တွေကိုကိုကဖော်ပြပါတယ်တကယ်လို့အရသားသေဆုံးမှုများနိုင်ကြောင်းသိရှိထားပါရဲ့နဲ့အထက်ကပေးတဲ့အမိန့်အတိုင်းလိုက်နာပြီးတိုက်ခိုက်ခဲ့တဲ့စစ်ဦးစီးစစ်သားနဲ့လေရင်မှုတို့ဟာရာဇဝမှုကျူးလွန်ရာရောက်တယ်လို့ WIWM ရဲ့ကြေညာချက်မှာဖော်ပြပါတယ်အခုကြေညာချက်နဲ့ပတ်သက်လို့မြန်မာစစ်ကောင်စီဘက်ကတော့တစုံတရာတုံ့ပြန်ပြောဆိုတာမရှိသေးပါဘူးခင်ဗျာ
ဂျပန်နိုင်ငံရဲ့ခေတ်သစ်နိုင်ငံရေးသမိုင်းမှာဩစာအရှိဆုံးပုဂ္ဂိုလ်လို့သတ်မှတ်ခံထားရတဲ့ဝန်ကြီးချုပ်ဟောင်းရှင်ဇိုအာဘေကိုဂျပန်နိုင်ငံသားတွေဒီကနေ့နောက်ဆုံးကာရဝပြုနှုတ်ဆက်ကြပါတယ်ဝန်ကြီးချုပ်အာဘေဟာဇူလိုင်လအတွင်းလှုပ်ကြံတက်ဖြတ်ခံခဲ့ရတာပါတိုချိုမြို့နီပွန်ဘူဒိုကန်ခမကြီးမှာနိုင်ငံတော်စာပနအခမ်းအနားဖြင့်ကျင်းပတဲ့ဒီအခမ်းအနားကိုနိုင်ငံတကာကခေါင်းဆောင်တွေလည်းတက်ရောက်ခဲ့ကြပါတယ်ဒီစာပနကိုဂျပန်နိုင်ငံမှာစန့်ကျင်ကန့်ကွက်သူတွေလည်းရှိပါတယ်ဂျပန်လမ်းလွှမ်းခြုံထားပြီးပန်းတွေနဲ့အလတ်ဆင်ထားတဲ့ဝန်ကြီးချုပ်ဟောင်းအာဘေရဲ့ရုပ်လောင်းကိုကျန်ရစ်သူစနီအာကီကအခမ်းအနားကျင်းပတဲ့ခမ်းမာတဲ့တည်ဆောင်လာခဲ့ပါတယ်ရှင်ဆိုအာဘေရဲ့မိတ်ဆွေလည်းဖြစ်တပည့်သူလည်းဖြစ်တဲ့လက်ရှိဝန်ကြီးချုပ်ဖူမီယိုကီရှိဒါကတော့ရှင်ဆိုအာဘေရဲ့ရုပ်လောင်းကိုမျက်နှာမူပြီးဝမ်းနဲ့ကြည်ကွဲမှုတွေဖြစ်နေတဲ့မိန့်ခွန်းကိုပြောကြားခဲ့ပါတယ်ဝန်ကြီးချုပ်အာဘေဟာအသက်ရှင်တဲ့သူတို့နဲ့အတူအချိန်ကာလအကြာကြီးနေပေးသင့်သူတူဖြစ်တယ်လို့ပြောကြားခဲ့ပါတယ်ဝန်ကြီးချုပ်ဟောင်းအာဘေရဲ့စာပနအခမ်းအနားကိုအမေရိကန်ဒုတိယသမ္မတကမလာဟဲရစ်အပါအဝင်နိုင်ငံတကာကခေါင်းဆောင်တွေလည်းတက်ရောက်ခဲ့ကြပါတယ
်စက်တင်ဘာလ28ရက်နေ့အင်္ဂါညရဲ့ထိတ်တန့်ရောက်သတင်းတွေကိုကိုစောဝင်းလိုင်နဲ့ဥတမောင်တန်းတို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေကိုဇတိုက်တင်ဆက်ပေးကြပါမယ်။အရင်ဆုံးတော့ဒီမတရားအသင်းဆက်သွယ်မှုပုံမှန်နဲ့ BBC ခန်းစားကြည့်အစီအစဉ်တင်ဆက်သူမထထခိုင်ကိုထောက်နှံချမှတ်လိုက်တဲ့အကြောင်းကိုတင်ပြပေးကြပါမယ်။ဖန်စီထိန်သိမ်းခံထားရတဲ့ BBC Media Action ရဲ့ခန်းစားကြည့်အစီအစဉ်တင်ဆက်သူမထထခိုင်ပေါ်သူ့ကိုဆွဲဆိုထားတဲ့အမှုတွေတဲကနောက်တမှုဖြစ်တဲ့မတရားအသင်းနဲ့ဆက်သွယ်မှုပုံမှန်နဲ့ဆွဲဆိုထားတဲ့အမှုအတွက်အလုံးနဲ့ထောင်နဲ့၃နှစ်နဲ့ငွေရန်ချက်တောင်းချခံမှုတရားရုံးကအမိန်ချမှတ်လိုက်ပါတယ်။နောက် VOA မြန်မာပိုင်းရဲ့ပင်နိုင်ဆောင်မရှင်တဦးဖြစ်တဲ့ဦးစီသူအောင်မြင့်ကိုဆွဲဆိုထားတဲ့အမှုသုံးမှုတွေကအမှုတစ်ခုကိုတော့မကြခင်အပီးသက်အမိန်ချမှတ်တော့မယ်လို့တရားရေးသတင်းရက်ွက်ကမျှော်လင့်ထားပါတယ်။ရန်ကုန်ကပေးပို့ထားတဲ့သတင်းကိုမခင်ဖြူထွေးပြောပြပေးပါရှင်
။ပြီးခဲ့တဲ့နှစ်ဩဂတ်လ15ရက်နေ့ကဖမ်းဆီးထိသိမ်းခံခဲ့ရတဲ့ BBC Media Action ရဲ့ခန်းစားကြည့်အစီအစဉ်တင်ဆက်သူမထထခိုင်ကိုမကြသေးခင်သတင်းပတ်တုန်းကပဲတက်မတော်အကြီးညိုပြက်စီမှု905ကကြီးနဲ့အလုံးနဲ့ထောင်နဲ့၃နှစ်ချမှတ်ထားတာပါအခုတခါထပ်ပြီးတော့မတရားအသင်းဆက်သွယ်မှု18အမှုအတွက်ချမှတ်အမိန့်ချလိုက်တာဖြစ်တယ်လို့ရှင်နေကအတည်ပြုပြောပါတယ
်ဆောအမိန့်ချလိုက်ပြီး18နဲ့၃နှစ်18နဲ့၃နှစ်ချတယ်ပြီးတော့လေဂျန်ဝင်ရလေတပေါင်းဆောင်ရတယ်ဂျန်ဝင်တပေါင်းမဆောင်ဘူးရှင်ထောင်နဲ့၆လာဆိုပြီးတော့လေဒီမှာအဲ့ညာကမတရားအသင်းနဲ့ဆက်ဆက်ပါတယ်ဆိုတော့အကြောင်းရောင်းတယ်ဒီလိုထည့်သွင်းပြီးတော့ပြန်နိုင်မှုရှိဘူးသူတို့ဆွဲဆိုလာတဲ့ပုံမှန်ပါလေဒီကြည့်ကြကြည့်ကြတဲ့အကြောင်းကြောင်မရှိမှဒီလူတွေကမဖြစ်တဲ့နေအမိန့်ချရတဲ့ပုံစံမျိုးလေးလို့ဆုံးသက်ပြီးအမိန့်ချလာတာပ
ါမထထခိုင်ကိုပုံမှန်တစ်ခုတက်ပြီးဆွဲဆိုထားတာမှာနိုင်ငံတော်တင်ယူပြက်စီမှု905ကကြီးနဲ့ဗဟမတမှုနောက်မင်္ဂလာတောင်ညွတ်မှာတော့မတရားအသင်းဆက်သွယ်မှုပုံမှန်18နဲ့တမှုတရားဆွဲထားတာဖြစ်ပါတယ်ဒီကနေ့ချမှတ်လိုက်တဲ့အမှုကတော့စစ်ကောင်စီအာဏာသိမ်းပြီးတဲ့နောက်ပိုင်းပေါ်လာတဲ့ Federal FM Radio မှာလောဝါပီအက်ဒီတာအဖြစ်လုပ်ကိုင်ခဲ့တဲ့အတွက်ဆိုပြီးမတရားသိမ်းတဲ့ဆက်သွယ်တဲ့ပုံမှ18နဲ့ဆွဲဆိုပြီးအမိန့်ချမှတ်ခဲ့တာပါ။အမှုနှမှုပေါင်းအတွက်စုစုပေါင်း1006နှစ်ချမှတ်ခံထားပါဗျ။မ ထရကန်ကိုဖမ်းဆီးတာကတနည်းနည်းပါရှိနေပြီဖြစ်တဲ့အတွက်ဖမ်းဆီးထားတဲ့အချိန်ကိုပြည်ထောင်ကနေရှော့ပေါ်ပေးနိုင်မှုမိသားစုဝင်တွေဘက်ကတော့အယူခံတင်သွားမယ်အကြောင်းသူရဲ့ရှင်တွေကပြောပါတယ်။မထထခိုင်တဲ့အတူတရက်ထဲဖမ်းဆီးခံခဲ့ရတဲ့ VOA မြန်မာပိုင်းရဲ့ပင်တိုင်းစောင်းပါရှင်ဦးစီသူအောင်မြင့်ကတော့တက်မတော်အချင်းတို့ပြက်စီမှုပုံမှန်905ကကြီနဲ့ပဇွန်တော်မျိုးနယ်နဲ့ဗဟန်းမျိုးနယ်တို့မှာအမှုဖွင့်ခံထားရတာကြောင့်ဒီမှုနှမှုအပြင်နိုင်ငံတော်အကြီးအကျယ်ပြက်အောင်လုပ်မှုရာဇသက်ကြီးဥပဒေပုံမှ124ကကြီးနဲ့လည်းတရားစွဲခံထားပါဗျ။ဒီထက်ကပုံမှ905ကကြီးနဲ့ဆွဲဆိုထားတဲ့အမှုကိုမကြခင်မှာအပြစ်သက်အမိန့်ချမှတ်မယ်လို့လည်းမျှော်လင့်ရတဲ့အကြောင်းသူ့ရဲ့ရှင်တွေကပြောပါဗျ
။ဟိုဆရာအမှုကဒီပဇွန်တော်ရုံးမှာက9ရက်နေ့ဆိုရင်အမိန့်ချမယ်ပေါ့နော်။အဲဒီတက်တာဘရင်းလေးကိုတက်တာဘရင်းဆိုတပတ်ခါပေါ့နော်။အဲတပတ်ခါမှာကဗဟန်းတရားရုံးမှာကကျွန်တော်တို့အပြစ်သက်လျှောက်ရခဲ့ပေါ့နော်။အဲ့ဒီမဲ့နောက်ဒီအစ်ဘန်းကြီးအန်တရားရုံးကြတော့ကျွန်တော်တို့ဒီဆရာရဲ့ခံတတ်သက်တွေတယောက်ချင်းရတယ်ပေါ့နော်အဲ့ဒီအဖြစ်နေတော့လေအဲဆရာကသူကဒီသူ့ရဲ့ဓာရေးဆရာကအလုပ်တတ်တာဒီ25နှစ်ချင်းမှာသူပေါ့နော်ဒီကသတင်းစာဆရာချွေးနေနေရတယ်မီဒီယာဒီဟာတွေနဲ့ဆက်ဆံထားတဲ့ဥပဒေနဲ့ရေးတယ်ပေါ့နော်အဲဒီဗီဒီယိုမှာပုံကိုယ်ကြီးတိုက်ခိုက်ဝေဖန်တာမျိုးမရှိဘူးဒီလိုရေးတယ်ဝေဖန်ထောက်ပြရဲဆိုတာကလည်းပဲဒီတိုင်းကြီးကိုပြန်ထုတ်သိခြင်းလို့သူဝေဖန်ထောက်ပြတာဖြစ်တယ်ဆိုပြီးတော့ဆရာကတော့သူကထုတ်ချက်ချက်ပေးတာပေါ့နော်ကျွန်တော်အနေနဲ့ကဆရာရဲ့ personal preference ကိုအဲ့လောက်ကိုလည်းကျွန်တော်ပြောပြရတာပေါ့နော်
ဦးစီသူအောင်မြင့်ဟာစစ်တကအာဏာသိမ်းပြီးနောက်ပိုင်း VOA သတင်းဌာနနဲ့ Frontier မြန်မာသတင်းဌာနတွေကိုတက်မတော်နဲ့အင်ဆောင်အစိုးရအပေါ်မှတရားဝေဖန်ဆန့်ကျင်တိုက်ခိုက်တဲ့သတင်းဆောင်မတွေရေးသားပေးပို့ခဲ့တဲ့အတွက်ဖမ်းဆီးထိန်းသိမ်းလိုက်တာဖြစ်တယ်လို့စစ်ကောင်စီကဆွဆွဲထားပါတယ်။ VOA မြန်မာပိုင်းဌာနမှဦးတန်းလွင်ထွန်းကတော့ VOA အထက်ဦးစီသူအောင်မြင့်ရေးသားပေးပို့တဲ့သတင်းဆောင်မတွေဟာအချက်လက်အခြေခံရေးသားထားတာတွေပဲဖြစ်ပြီး VOA ကိုသတင်းဆောင်မရေးသားပေးပို့လို့ဆိုရဲဆွဆွဲချက်နဲ့ဖမ်းနေဆိုရင်တော့သတင်းသမားတယောက်ကိုမတရားဖမ်းဆီးတာပဲဖြစ်တယ်လို့တုံ့ပြန်ပြောဆိုထားပါတယ်။မြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်နေ့စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းကလေးကပြည်တွင်းမီဒီယာ10ခုကျော်ကိုထုတ်ဝေခွင့်ပိတ်သိမ်းခဲ့တယ်လို့သတင်းသမားတွေကဖမ်းဆီးတာတရားစွဲဆိုတာတွေလုပ်ခဲ့ပါတယ်။သတင်းသမားစုစုပေါင်း100နီးပါးဖမ်းဆီးထိန်းသိမ်းခံထားပြီးနောက်ထပ်သတင်းသမားတချို့ပါထပ်မံဖမ်းဆီးအရေးယူခံရဆဲပဲလို့သတင်းလွတ်လပ်ခွင့်ကာကွယ်ရေးအဖွဲ့တွေနဲ့လူခွင့်ရေးအဖွဲ့တွေကပြောဆိုထားပါတယ်။စစ်ကောင်စီဘက်ကတော့သတင်းသမားတွေအဖမ်းခံရတဲ့အရေးအတွက်နဲ့ပတ်သက်လို့ဝန်ခံတာအတိပြုချက်တစ်စုံတစ်ရာပေးတာမျိုးမရှိပါဘူးရှင်။
ဒီကနေ့ထပ်ပြီးတော့ထောင်ချခံခဲ့ရတဲ့အမတ်ထက်ထက်ခိုင်အပါအဝင်စစ်ကောင်စီလက်ထက်မှာအဖမ်းဆီးအထိန်းသိမ်းခံထားရတဲ့သတင်းသမားတွေရဲ့နောက်ဆုံးအခြေအနေမက်ခင်ဖြူထွေးပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့စစ်ဘေးတံကြောင့်ကချင်နဲ့သခိုင်းဘက်မှာစိုက်ပျိုးရေးလုပ်ငန်းတွေထိခိုက်နေရတဲ့အကြောင်းသတင်းကိုတင်ပြပေးကြပါမယ်ကချင်ပြည်နယ်ရွှေကူမြို့နယ်နဲ့သခိုင်းတိုင်းအင်းတော်မြို့နယ်တွေမှာစစ်ရေးချင်းတွေကတင်းမာနေတာကြောင့်ထောင်နဲ့ချီတဲ့ဒေသခံပြည်သူတွေဟာမြို့ပေါ်ကိုတင်းချောင်နေကြရပါတယ်တိုက်ပွဲတွေဖြစ်လာမှာကိုစိုးရင်ပြီးတော့သူတို့ရဲ့အိုးအိမ်တွေကိုခွာလာကြရတဲ့အတွက်သီးနှံစိုက်ခင်းတွေကိုပါထားခဲ့ရတာကြောင့်စိုက်ပျိုးရေးလုပ်ငန်းတွေလည်းထိခိုက်နေရတယ်လို့ဒေသခံတွေကပြောပါတယ်ကချင်ပြည်နယ်နဲ့စကိုင်းတိုင်းဘက်ကအခြေအနေသတင်းပေးပို့ချက်ကိုငင်းချမ်းပြောပြပေးပါရှင
်ရွှေကူမြို့နယ်ကျွန်းတော်ရွာနယ်မိုးစစ်ကြီးရွာကြားဒီလ22ရက်နေ့ကလေးကမြန်မာစစ်တပ်နဲ့ဒေသခံ PDF တွေအကြားတိုက်ပွဲဖြစ်ပွားခဲ့ပြီးတဲ့နောက်စစ်ကောင်စီတပ်တွေဟာမိုးစစ်ကြီးရွာမှာတပ်ဆွဲထားတဲ့အကြောင်းဒေသခံတွေကပြောပါတယ်တိုက်ပွဲတွေအချိန်မရွေးထပ်ဖြစ်လာနိုင်တဲ့အတွက်အနီးနားကကျေးရွာတွေကထောင်ထဲချီတဲ့ဒေသခံတွေဟာရွှေကူမြို့ပေါ်ကိုတင်းရှောင်နေရကြောင်းရွှေကူမြို့ကန်တူက VOA ကိုပြောပါတယ
်။တောင်ကြီးပါဟောအာရီယာဟာရဲ့တော့ဒီဘက်ဒီဘက်မိဘရမိဘရတွေမှာနေနေတော့ပေါ်တကြောလည်းပေါ်ကြီးကြောင်းပါ။ဒေသအောင်ကျော်ငယ်နဲ့ဒီကဲအဆောင်မြေမြေနဲ့ဖြစ်တယ်လေ။ဆိုတော့သူတို့ပြန်ကြေးရွာဆိုရင်တော့နည်းနည်းအညောထားပြီးမိရှိုးရမယ်ဗျာပြောနေရ
တယ်။တခြားဒေသခံတဦးကတော့အနီးနားကျေးရွာတွေကပြည်သူတွေရွှေကူမြို့ပေါ်ကိုတင်းရှောင်နေရတာကြောင့်ဒေသရင်းစီးပွားရေးလုပ်ငန်းတွေပေါ်ထိခိုက်မှုရှိကြောင်းအခုလိုပြောပါတယ်
။သူတို့ကတော့မြေဘေးပေါ်တော့မြေဘေးနန်းလို့ပြောင်းလို့ဆိုက်ကြတာပေါ့။အခုကတော့ပြောင်းကတင်းတဲ့အချိန်ဖြစ်ပြီးမှမြေဘေးဆိုက်တဲ့အချိန်ဖြစ်ပြီးနန်းကကျတော့ဆိုက်ကြည့်ပြီးအဲ့ဆိုအခုအဲ့လိုမျိုးပြေးနေရတာကြောင့်မလို့ရတစ်ချက်လို့ရတစ်ချက်ရှိမယ်ပြီးတော့သူကမြေလုံငန်းလောက်တယ်လေ။ကြည့်ရင်ငါပေါ့အဲ့ဆိုတော့အခုလိုမျိုးပြေးနေရတော့အဲ့အလုံးမဖြစ်ကြဘူးပေါ့ဟိုကြောင့်တချို့စိုက်ချင်းနေကြတော့လေဒါနဲ့မဝေးတဲ့နေရာကြတော့လေဆိုက်ရတယ်ရနဲ့နည်းနည်းဝေးပြီးမှညအိတ်သွားရမယ်တဲဒီပိုင်းရှိဟာကြတော့မဆိုက်ရဘူးဗျစိုက်ပျိုးရေးတွေပျက်စီးရပေါ့
ဒီလ22ရက်နေ့ကမြန်မာစစ်တပ်ဟာကျွန်းတော်ရွာကနေမိုးစစ်ရွာကိုဆက်လီသုံးစီးနဲ့အေယာဝရီမြစ်ကိုဖျက်ကူးနေတဲ့အချိန်တိုက်ခိုက်ခံခဲ့ရပါတယ်မြန်မာစစ်တပ်နဲ့အရဲသားတွေထိခိုက်ဒေဆုံးရတဲ့သတင်းတွေ ဒေတာရင်းသတင်းမီဒီယာတွေမှာရေးသားဖော်ပြနေကြပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတရားအတည်ပြုချက်မရသေးသလိုစစ်ကောင်စီဘက်ကလည်းသတင်းထုတ်ပြန်တာမရှိသေးပါဘူး။အကြမ်းဖက်မှုတွေနဲ့ပတ်သက်ပြီးမြန်မာစစ်တပ်နဲ့ဒေတာကန်လက်နက်ကင်တပ်ဖွဲ့တွေအကြားအပြန်အလှန်ဆွဆွဲနေကြသလိုကြေးရွာတွေမီးရှို့ခံရတဲ့သတင်းတွေလည်းမကြာခဏထွက်ပေါ်နေပါတယ်။စကိုင်းတိုင်းအင်းတော်မျိုးနယ်ဘက်မှာလည်းမြန်မာစစ်တပ်ဘက်ကအင်အားဖြည့်တင်းနေတဲ့အတွက်ကြေးရွာ9ရွာလောက်ကဒေသခံတွေစိုးရိမ်ပြီးတခြားနေရာတွေကိုတင်းရှောင်နေတယ်လို့အင်းတော်မျိုးကန်တူကပြောပါတယ
်။လက်ရှိအောင်ဘက်ကနေပြီးတော့အဲဒီနေရာလောက်ကျွန်တော်တို့စင်တော်မျိုးနယ်ထဲဝင်လာတာလေ။စင်တော်မျိုးနယ်ထဲဝင်လာတော့ဒီကျော်ဝဲတို့တောင်းလုံးတို့ဒီနပါတို့ဒီနမချိုင်းတို့ပင့်တယ်တို့ထောင်းနေကြတာပေါ့နော်။အဲကျော်ရွာတို့နားနောင်တို့
အင်းတော်ဒေသအတွင်းကကြေးရွာတွေဟာစဘာစိုက်ပျိုးတဲ့ကြေးရွာတွေများပြီးတော့အခုချိန်ကစိုက်ပျိုးပြီးချိန်လည်းဖြစ်ပါတယ်စဘာရိတ်သိမ်းချိန်အထိနေရပြန်နိုင်တဲ့အခြေအနေမရှိရင်အခက်အခဲရှိနိုင်တဲ့ကြောင်းဒေသခံရွာသားတွေကပြောပါတယ်စကိုင်းတိုင်းအထက်ပိုင်းကတာအင်းတော်နယ်ဗမောက်နယ်တွေမှာစစ်ကောင်စီတပ်တွေနဲ့KIA PDF တပ်တွေအကြားတိုက်ပွဲတွေဇက်တိုက်ဆိုသလိုဖြစ်ပွားနေပါတယ်။ဒီလဇန်ပိုင်းကတော့ရှမ်းပြည်နယ်နောင်ချိုမြို့နယ်အတွင်းမှာစစ်ကောင်စီတပ်တွေနဲ့ဒေသခံ PDF တွေအကြားတိုက်ပွဲဖြစ်ပွားခဲ့ပြီးရွာ9ရွာလောက်ကဒေသခံပြည်သူ800ကျော်လောက်နေရပ်ဆွံ့ခွာတိမ်းရှောင်နေရပါတယ်။သူတို့တိမ်းရှောင်ချိန်ဟာမြေပဲဖော်ချိန်နဲ့တိုက်ဆိုင်နေတာကြောင့်မြေပဲကင်းတော်တော်များများပျက်စီးခဲ့ရသလိုလက်ရှိအချိန်မှာလည်းမြေမြုံမိုင်းအန္တရာယ်စိုးရိမ်ရတဲ့အတွက်ပြောင်းကင်းတော်တော်များများကိုမရိတ်သိမ်းနိုင်ကြောင်းဒေသခံတွေကပြောပါတယ်ခင်ဗျာ။
ကချင်ပြည်နယ်ရွှေကူနယ်စကိုင်းအင်းတော်ဘက်မှာစစ်ဘေးဒဏ်ကြောင့်စိုက်ပျိုးရေးလုပ်ငန်းတွေထိခိုက်နေရတဲ့အခြေအနေကိုကိုငင်းချမ်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့စစ်ဆောင်ပြေးနေရတဲ့စစ်ဘေးဒုက္ခသည်တွေကြောင့်ကိုဗစ်လက္ခဏာနဲ့ဖျားနာသူတွေများလာနေတဲ့အခြေအနေသတင်းကိုတင်ပြပေးကြပါမယ်။ရှမ်းပြည်နယ်နဲ့ကယားပြည်နယ်နယ်ကြားတိုက်ပွဲတွေကနေပြီးတော့ဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေရတဲ့ပြည်သူတွေကြားမှာတော့ကူးစက်မြန်ဗီဇာပြောင်းကိုဗစ် -19 ရောဂါလက္ခဏာလို့ယူဆရတဲ့ရောဂါတွေခံစားနေရပြီးတော့ဖျားနာပြီးတော့ချောင်းဆိုးနေကြတယ်လို့ကျန်းမာရေးကုသပေးနေသူတွေနဲ့စစ်ဘေးဒုက္ခသည်တွေကိုကူညီနေသူတွေကပြောဆိုပါဗျာ။အဲ့လိုဖျားနာနေတဲ့သူတွေမှာကိုဗစ် -19 ရောဂါကူးစက်ခံရတာဟုတ်မဟုတ်အားလုံးကိုမစစ်ဆေးနိုင်တဲ့အပြင်သူတို့အတွက်ဆေးဝါးတွေလည်းမလုံလောက်ဘူးလို့ပြောပါတယ်။ရှမ်းပြည်နယ်နဲ့ကယားပြည်နယ်နယ်စပ်ကစစ်ဘေးဒုက္ခသည်တွေရဲ့အခြေအနေသတင်းပေးပို့ချက်ကိုတော့အလိမ်မှပြောပြပေးပါရှင်။
တိုက်ပွဲတွေကြားလာနေချီဘေးလွတ်ရာကိုတိမ်းရှောင်နေကြရတဲ့ရှမ်းပြည်နယ်နဲ့ကယားပြည်နယ်နယ်စပ်ဖေကုံမြို့နယ်အရှိချမ်းကဒေသခံတွေကြားမှာကူးစက်မြန်ပြီးကိုဗစ်ရောဂါလက္ခဏာလို့ယူဆရတဲ့ရောဂါတွေခံစားနေရပြီးနှာစေးချောင်းဆိုးဖျားနာနေကြတဲ့အကြောင်းစစ်ဘေးဒုက္ခသည်တွေအတွက်ကူညီဆောက်ရှောက်ပေးနေတယ်သူနာပြုဆရာမတူကပြောပါတယ
်အဲ့ရစီကနံပိကနဲ့ဒီနကမအစနိုင်ဆုံးတော့ပြည့်စုံပြီရပါတော့ဒါမဲ့မလုံးမလောက်ပါအမစကီးဒီနဲ့ပြီးတာပါတော့ဒီလိုဆိုတဲ့အစစ်ကြီးကိုရှိစီအရင်ငါကမလည်းခင်ချင်းချီပေါ့ကမ္ဘာကိုရှိနေသေးတယ်မရတော့ဘူးလေရဒီတော့ကူလာဦးမေခူလာတော့တမန်ပြတာတော့လည်းဒိနေနာလေနာလည်းစီးတယ်အသက်ရှင်လည်းကျပဲချောင်းလည်းဆိုးတယ်ကိုလည်းပူတယ်
ဖေကုံအရှိချမ်းမှာစစ်ဘေးတိမ်းရှောင်နေရတဲ့ရွာသူရွာသားတထောင်ကျော်ရှိပြီးအဲ့ဒီအထက်ကလူဦးရေ3ပုံ2ပုံလောက်ကဖျားနာနေကြတာလို့ခန့်မှန်းပါတယ်။စစ်ဘေးတိမ်းရှောင်နေကြရသူတွေကြာဖျားနာသူကများပြားပြီးဆေးဝါးအလုံးလောက်မရှိတဲ့အတွက်ဆေးဝါးတွေမျှပြီးပေးဝေနေရတယ်လို့ဆိုပါတယ်။ဒါပြင်ဖျားနာသူတွေကိုကိုဗစ်ဟုတ်မဟုတ်စစ်ဆေးဖို့ကိရိယာတွေလည်းမရှိဘူးလို့လည်းဆိုပါတယ်။ဒီရဲ့လာပိုင်းတွေအတွင်းလက်နက်ကင်တိုက်ပွဲတွေဖြစ်ပွားနေတဲ့ဖေကုံအရှိချမ်းဘက်မှာတွားရေးလာရေးတွေအခက်အခဲနဲ့ပတ်ဝန်းကျင်မြို့ရာတွေမှာလည်းဆေးဝါးတွေဝယ်လို့မရအလူရှင်တွေစီကပံ့ပိုးမှုတွေမရှိတာကြောင့်ဆေးဝါးနဲ့ကိုဗစ်စစ်ဆေးတဲ့ကိရိယာတွေအခက်အခဲတွေဖြစ်နေကြရပါတယ်ရည်ရှင်မှာစိုးရင်စရာကောင်းတယ်လို့သူနာပြုဆရာမကပြောပါတယ်
။ဒီပုံစံနဲ့ဆက်လက်ဖြစ်မယ်ဆိုရှင်တော့ဒီလည်းမရှိကြတော့ကိုဗစ်လက္ခဏာပုံပြီးတော့နီးစလာတာပေါ့နော်။အခုဆိုအများအဖြစ်တော့ဒီလက္ခဏာနဲ့တွေ့နေကြတော့ဒီမှာတရားမီနဲ့ကိုဗစ်တော့အိမ်မှာတော့ဆိုရင်ရပါပေါ့နော်။ဆက်ဆက်မှအခုဒီလည်းပေါင်းချင်တယ်။နှစ်ပတ်တိကျစီးရဲ့နှစ်ပတ်နီးကအခုလိုမျိုးကပဲဆောက်ရှောက်ဖို့ပေါ့နော်။ပြီးတဲ့အတိုင်းလည်းတို့ကခွဲနေဖို့ဆိုလည်းရှင်ပြေအင်တီတီလေးကဆုတ်တယ်မှာ၁၀ရောက်၁၅ရောက်၁၀ရောက်အဲ့လိုမျိုး
ရှိတယ်ကြတော့သူတို့အတွက်လည်းဖြစ်ခင်ကြတော့ဒီမှာလည်းဖြစ်ရမှမလုံလောက်ကြတော့အများအားငယ်မှုတော့ရှိတယ်ပေါ့နော်စစ်ပေးဒုက္ခတွေဟာဘေးလို့ရမှာယာယီမိုးကတဲထိုးပြီးလူများစုနဲ့စုပြုံနေထိုင်နေကြရတာမို့တယောက်နဲ့တယောက်အကွာအဝေးတစ်ခုချပြီးခက်ခွာခွာနေဖို့မဖြစ်နိုင်ဘူးလို့လည်းဆိုပါတယ်ဒါကြောင့်တဲတစ်ခုမှတယောက်ကဖျားနိုင်ရင်အကုန်လုံးကူးဆက်သွားတာမျိုးတွေ့ရတယ်လို့စစ်ပေးရှောင်တွ လက္ခဏာနဲ့ခက်ဆင်ဆင်ယောဂမျိုးတွေခံစားနေရပြီးဖျားနာနေတဲ့အကြောင်းစစ်ဘေးသင့်သူတွေကိုကူညီနေသူတူကပြောပါတယ်
။ဒီဆောင်ကြားထမ်းမှာတော့ဖျားနာမှုတွေမကြာခဏဖြစ်တယ်ပေါ့အထူးဖြစ်ဒီရှီလာပိုက်ဒီအော့ဂတ်စလာကနေဆာဗရမာခုချိန်ထိပေါ့နော်ဖျားနာနေတော့ပဲသူဖျားတဲ့လက္ခဏာတွေကကိုဗစ်လားဆိုတော့သူ့ရဲ့ပုံစံကတော့အရင်ကိုဗစ်ဖြစ်တာနဲ့တူတယ်ပေါ့နော်တိုးတော်လည်းပဲဆရာဆရာမတွေစစ်စင်းမြင်းမြန်းကြည့်ရသူတို့စစ်တာကမထက်ဘူးအဖြစ်မထက်ဘူးလို့ပြောတယ်ပေါ့နော်ဒါပေမဲ့ဒီလူနာတွေရဲ့လက္ခဏာတွေတော်တော်များများဖြစ်နေတာဒီလေချောင်းတာလားတို့ချောင်းဆိုးတာတို့ဟိုအရသာမတွေ့တာတို့စသဖြင့်ပေါ့လေအဲ့လိုမျိုးကိုဗစ်လက္ခဏာနဲ့စီတူတယ်ပေါ့ဒီနေ့ဒီချိန်ထိရောဖြစ်နေတုံးပဲဟုတ်ကဲ့စကားတစ်ခုလုံးကိုဖြစ်နေတာပြီးခဲ့တဲ့တလတောင်းတော့ဆိုလို့ရှိရင်လည်းအဲ့လိုဖြစ်နေတာတယောက်ပြီးတယောက်နဲ့အကောင်လုံးစကားတစ်ခုလုံးနေပါပဲအဲ့လိုဖြစ်သွားတာ
ပြည်ရင်အိုးမဲ့အိမ်မဲ့ထွက်ပြေးခုလုံနေသူတွေအတွက်အချိန်ကာလကြာတာနဲ့အများဒုက္ခအခက်အခဲမျိုးစုံနဲ့ရင်ဆိုင်ကြုံတွေ့နေကြရပြီးအလူရှင်တွေလည်းမရှိသလောက်နှဲပါလာပါတယ်လို့စိဘေးဒုက္ခတွေကိုကူညီနေသူတွေကပြောပါတယ်။အဓိကအလို့အဆုံအကူအညီကတော့ဆေးဝါးနဲ့စားနပ်ရိက္ခာလို့လည်းကူညီဆောက်ရှောက်နေသူတွေကပြောကြပါတယ်ရှင်
။အလိမ်မာပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ဂျပန်ဘက်ကအခြေအနေသတင်းတစ်ခုကိုတင်ပြပေးကြပါမယ်။ကွဲလွန်သူဂျပန်ဝန်ကြီးချုပ်ဟောင်းရှင်ဇိုအာဘေရဲ့နိုင်ငံတော်ဇာပနအခမ်းအနားဒီကနေ့တိုကျိုမြို့မှာကျင်းပပြီးတော့အရာနဲ့ခြေတဲ့နိုင်ငံတကာကအစိုးရခေါင်းဆောင်တွေကိုယ်စားလှယ်အဖွဲ့တွေတက်ရောက်နေချိန်မှာပဲလွန်ခဲ့တဲ့2008ခုနှစ်စက်တင်ဘာလ28ရက်နေ့တုန်းကမြန်မာနိုင်ငံကဆန္ဒပြပွဲထဲမှာအသက်ခံခဲ့ရတဲ့ဂျပန်သတင်းတောက်ဂန်ချီနာဂါ၏အကြောင်းကိုဂျပန်နိုင်ငံထုတ်မိုင်းနီချီသတင်းစာကရေးပါတယ်15နှစ်ကျော်ကြာလာတဲ့အချိန်အထိမြန်မာနိုင်ငံမှာအသက်ခံခဲ့ရတဲ့ဂျပန်သတင်းတောက်နဲ့ပတ်သက်လို့သူ့ရဲ့မိသားစုကအမှန်တရားကိုရှာဖွေနေစေပဲလို့ရေးထားပါတယ်ဦးသိန်းထိုင်ဦးပြောပြပေးပါရှင
်မြန်မာနိုင်ငံမှာ2008ခုနှစ်ကသေဆုံးခဲ့တဲ့ဂျပန်သတင်းတောက်ခန်းချီနာဂါ၏ဓားပုံပါကြောက်ပြားနဲ့သူ့ရဲ့အမတ်တရားအုပ်ဂုကိုဂျပန်နိုင်ငံအီမဘရီဆိုတဲ့မြို့မှာသူ့မိသားစုကထားရှိပါတယ်။အသက်60နှစ်နဲ့အရွယ်ညီမဖြစ်သူနေရီကိုအိုကာဝါကသူ့ကိုယ်ရဲ့အုပ်ဂုမှာအမတ်တရားဂါရဝပြုရင်းအချိန်ကြာလာတာနဲ့အမျှဂျပန်နိုင်ငံကမျိုးဆက်တဲ့လူငယ်တွေခန်းချီနဂါးကြီးကိုမသိကြတော့ပေမဲ့သူကတော့သူ့ကိုယ်တည်ဆုံးခဲ့တဲ့အဖြစ်မှန်ကိုဖော်ထုတ်သွားမယ်ဆိုပြီးပြောခဲ့တာကိုတပိုင်းနီးချစ်သတင်းစာကရေးပါတယ်။ခန်းချီနဂါးကြီးရဲ့ဓားပုံပါကြောက်ပြားရှိမှာပဲမြန်မာလူကြုံရဲ့အရာရှိတွေတင်စီသွားခဲ့တဲ့သူ့ရဲ့ဗီဒီယိုကင်မရာပုံစံတူရုပ်တစ်ခုကိုလည်းထားရှိပါတယ်။ခန်းချီနဂါးကြီးဟာမြန်မာနိုင်ငံမှာ2008ခုနှစ်တန်ဃာတော်ရီမြစ်တာဘုံကြွားချီပြီးဆန္ဒပြခဲ့တဲ့ရွှေဝါရုံလှူရှားမှုလို့ထင်ရှားတဲ့ဆန္ဒပြပွဲအတွင်းစက်တင်ဘာလ28ရက်နေ့မှာပဲလုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့လက်ချက်နဲ့တည်ဆုံခဲ့ပါတယ်။15နှစ်ကြာသွားခဲ့ပေမဲ့မြန်မာအာဏာပိုင်တွေဘက်ကမိသားစုကိုတရားဝင်တောင်းပန်တာမျိုးမလုပ်ခဲ့ဘူးလို့သမိုင်းနီးချစ်သတင်းစာကရေးပါတယ်။အရင် NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရလက်ထက်မှာလည်းအစိုးရစီစာရေးဆက်သွယ်ခဲ့ပေမဲ့ရှင်းရှင်းလင်းလင်းအပြေမရခဲ့ဘူးလို့ညီမဖြစ်တဲ့နော်ရီကိုဂါဝါကပြောပါတယ်။အခုစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းမှာခန်းချီနဂါးကြီးရဲ့အမှုတွေမျှော်လင့်ချက်ပုံပြီးမဲ့သွားပြီလို့ခန်းစားမိတဲ့အကြောင်းပြန်ပြောပြပါတယ်။ခန်းချီနဂါးကြီးရွှေဝါရုံလှူရှားမှုကာလဆန္ဒပြပွဲအတွင်းတည်ဆုံခဲ့တာကိုရိုက်ကူးထားတဲ့တပ်ပုံအတွဲ Rider သတင်းဌာနကို2008ခုနှစ်အတွဲပိုလီစာပရိုက်စ်ဓာတ်ပုံစုချင်းမြင်ခံခဲ့ရပါလေမြန်မာနိုင်ငံသားတွေကတော့သူ့ကိုမမေ့သေးပါဘူးလို့ဂျပန်နိုင်ငံရောက်နိုင်ငံရေးတကြွလှူရှားသူတို့ပြောတာကိုလည်းတမိုင်းနီးချစ်သတင်းစာကရေးပါလေအထူးသဖြင့်အာဏာသိမ်းမှုဖြစ်ပွားပြီးကစားမြန်မာနိုင်ငံမှာလေးလာကြာဖန်ခံခဲ့ရပြီးနောက်ပိုင်းပြန်လည်လွတ်မြောက်ခဲ့တဲ့ဂျပန်သတင်းတောက်ယူကီကတဇူမီနဲ့ပြီးခဲ့တဲ့ဇူလိုင်လကုန်ခီးသွွားဗီဇာနဲ့မြန်မာနိုင်ငံကိုသွားရောက်ခဲ့ပြီးအဖမ်းခံထားရတဲ့တိုရီကူဘိုတာတို့ကိုဖမ်းခံရတဲ့အချိန်ဒီမှာလည်းခန်းချီနဂါးကြီးနဲ့နိုင်ချင်ပြီးမြန်မာနိုင်ငံသားတွေအမတ်တရားပြောဆိုဆဲဖြစ်ပါလေအထူးသဖြင့်ဂျပန်နိုင်ငံမှာဝန်ကြီးချုပ်အောင်ရှင်ဇိုအာဘေရဲ့နိုင်ငံတော်ဇာပနာကမ္ဘာခေါင်းဆောင်တွေတက်ရောက်တဲ့အချိန်မြန်မာတန်ယုံကကိုယ်စားလှယ်တွေကိုဂျပန်အစိုးရကဖိတ်ကြားလိုက်တဲ့အပေါ်စစ်ကောင်စီရဲ့တရားဝင်မှုနဲ့ပတ်သက်လို့ကန့်ကွက်မှုတွေရှိနေတဲ့အချိန်တတ်တိုက်ဆိုင်ဆိုင်နှစ်ပတ်လည်နေ့ဖြစ်တာကြောင့်လဲဂျပန်သတင်းတောက်ခန်းချီနဂါးကြီးကိုမိသားစုအနေနဲ့သတိရစရာပို့ဖြစ်ရပါတယ်ဒါဟုအမတ်တရားအဖြစ်တမန်နီချီသတင်းစာကရေးသားတာပါကျွန်တော်သိမ်းထားဘူးပါခင်ဗျာ
Japan သတင်းတော့အတွက်မိသားစုအမှန်တရားရှာဖွေနေတဲ့အခြေအနေဦးသိန်းထိုင်ဦးပြောပြပေးခဲ့တာဖြစ်ပါတယ်ရှင်
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ။ One click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ပဲနေရာကပဲဖြစ်ဖြစ် VUE Plus application ကိုကြောင်းလို့ရယူပ
ါမင်္ဂလာညချမ်းပါတော်ရရှင်များရှင် VUE American တန်ခါးဒီ2022ခုနှစ်စက်တင်ဘာလ28ရက်အင်္ဂါနေ့ညထုတ်လင်းချက်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်ည10နာရီထိထုတ်လင်းပေးမယ့်အစီအစဉ်တွေကိုတော့လှိုင်းဒိုမီတာ1925နဲ့32တို့ကနေဓာတ်ရိုက်နားဆင်နိုင်တယ်လို့ရုပ်သံကပါဓာတ်ရိုက်ထုတ်လင်းပေးနေတာဖြစ်ပါတယ်ရှင်အပတ်စဉ်ကဏ္ဍအစီအစဉ်တွေမတိုင်ခင်မှာတော့အရင်ဆုံးCOVID-19 ကာလမြန်မာခီးသွွားလုပ်ငန်းပုံမှန်ပြန်ပြီးလည်ပတ်နိုင်မှုခက်ခဲနေတဲ့အခြေအနေအကြောင်းကိုတင်ဆက်ပေးကြပါမယ်။ COVID ကပ်ရောဂါကူးစက်မှုတွေကြောင့်ရပ်နားထားရတဲ့မြန်မာနိုင်ငံတွေကခီးသွွားလုပ်ငန်းတွေဟာပြည်တွင်းလက်နက်ကိုင်ပဋိပက္ခအခြေအနေတွေကြောင့်လည်းပုံမှန်ပြန်ပြီးတော့လည်ပတ်နိုင်ခက်ခဲနေပေမယ့်ခီးသွွားလုပ်ငန်းကနေကပြောပါမယ်။လာခီးသွွားရသည့်အတွက်မြန်မာနိုင်ငံခီးသွွားလုပ်ငန်းတွေရဲ့ challenge အနေထားကဘယ်လောက်ရှိပါသလဲ။ခီးသွွားလုပ်ငန်းရှင်များအသင်းနဲ့ခီးသွွားလုပ်ငန်းလုပ်ကိုင်သူတွေရဲ့ပြောပြချက်တွေကိုမတ်အင်ဂျင်နိုင်ကတင်ပြပေးထားပါဗျ
။စက်တင်ဘာလ28ရက်ဒီကနေ့ဟာကမ္ဘာခီးသွွားလုပ်ငန်းနေ့ဖြစ်ပါတယ်။ COVID ရောဂါကူးစက်မှုတွေပြီး COVID အလွန်ကာလပြန်ပြီးဥမော့လာနိုင်မယ်လို့မျှော်လင့်ထားတဲ့မြန်မာခီးသွွားလုပ်ငန်းကတော့ပြည်ရင်းမှာဖြစ်နေတဲ့လက်နက်ကိုင်ပဋိပက္ခတွေနဲ့အကျက်အတဲတွေကြားနလန်ထဖို့ခက်ခဲနေပါတယ်။လာမယ့်ခီးသွွားရာသီမှာပြည်ရင်းခီးသွွားလုပ်ငန်းတွေစလက်ပတ်မှာဖြစ်ပေမဲ့အပန်းပြေခီးလာမယ့်နိုင်ငံခြားခီးသွွားကတော့ဝင်ရောက်နိုင်ချေနည်းအောင်မယ်လို့မြန်မာနိုင်ငံခီးသွွားလုပ်ငန်းရှင်များအသင်းဥက္ကဋ္ဌဦးနောင်နောင်ဟန်က VOE ကိုပြောပါတယ
်။ Domestic tourism ကအခုချိန်မှာမိုးရင်းဖြစ်နေတော့လေဘာမှအရန်ကြီးတိုးတက်မှုမရှိသေးပါဘူး။သတင်းချုပ်ပြီးဆိုလည်းပွင့်လင်းရပြီးစပြီးဆိုလို့ဆိုရင်ပြည်ရင်းခီးသွွားလုပ်ငန်းတွေစပြီးတော့လည်ပတ်ပါမယ်ခင်ဗျ။အဲ့တော့ Domestic tourism ကတော့အလားအလာကောင်းတယ်ပေါ့နော်။အောက်ပေါင်းခီးစဉ်တွေကတော့ပြီးခဲ့တဲ့7လပိုင်းတွေကစပြီးတော့ပြည်ပနေပြီးတော့လေချောင်းလိုင်းတွေပိုဆွဲတဲ့အတွက်အောက်ပေါင်းခီးစဉ်တွေအများကြီးပြည်ပကိုသွားကြတယ်။ကျန်းမာရေးရောပညာရေးရောဒီအလုပ်ကိုင်နဲ့ပတ်သက်ပြီးတော့ပေါ့နော်အကုန်လုံးပြည်ပကိုသွားတာများတယ်။အဲ့တော့အောက်ပေါင်းကိုရီဇွန်ကတော့အများကြီးတက်နေပေါ့နော်။အဲအင်ပေါင်းတွေနဲ့ဒီပြည်ပကနေပြီးတော့ပြည်တွင်းဝင်လာတဲ့ဧည့်သည်တွေနဲ့ကြည့်မယ်ဆိုရင်တော့တော်တော်လေးငဲနေသေးတယ်လို့ပြောလို့ရတယ်။ခီးတဲ့အချို့ဝင်ရောက်လာတာရှိပေမဲ့လယ်ရှာလို့ခေါ်တဲ့အပန်းပြေကြီးနေနေလာတာမဟုတ်ဘဲနဲ့အလုပ်မကင်နဲ့ဒီဆွေမျိုးတွေတွေ့ဖို့လောက်လာတာမျိုးဖြစ်နေတော့လေလယ်ရှာတူရီဇင်နဲ့ဒီအင်ပေါင်းတူရီဇင်ကတော့တော်တော်လေးနည်းနေသေးတယ်လာဖို့လည်းအများကြီးတိုးတက်လာဖို့လည်းနည်းနည်းတော့ခက်နေသေးတယ်ဒါပေမဲ့2020အကုန်23နှစ်ဆန်းပိုင်းဆိုရင်တော့တူရီဇင်ကအင်ပေါင်းကတိုးတက်လာဖို့ရှိပါတယ်ခင်ဗျဟုတ်
အရင်ကနိုင်ငံသားခီးသွွားတွေလာရောက်လည်ပတ်လေးရှိတဲ့မြန်မာနိုင်ငံတွင်းကအပန်းဖြေခီးစဉ်တွေလည်းလက်တလောဖြစ်ပွားနေတဲ့လက်နက်ကိုင်ပဋိပက္ခနဲ့စီရေးတင်မာမှုလုံခြုံရေးတင်းကျပ်မှုအခြေအနေတွေကြားတိတ်ပြီးမျှော်လင့်ချက်မရှိဘူးလို့ခီးသွွားလုပ်ငန်းလုပ်ကိုင်သူတချို့ကလည်းခံမှန်းကြပါတယ်။ကပ်ရောဂါဘေးကြောင့်တနေရာနဲ့တနေရာသွာလာခွင့်နေကန့်သက်ခံခဲ့ရာကနေပြည်ရင်းခီးသွွားလုပ်ငန်းတွေလည်းလုံးဝရပ်နားထားခဲ့ရတဲ့အခြေအနေရှိခဲ့ပါတယ်။ပြည်ရင်းမှာကက်ယောဂါစီးမြင်တွေတဖြည်းဖြည်းရော့ကျနေရကနေပြည်ရင်းခီးသွွားလုပ်ငန်းပြန်အစပြုနိုင်ဖို့ရုန်းကန်နေချိန်မှာပဲအာနာသိန်းနောက်ဆက်တွဲလက်နက်ကင်တိုက်ခိုက်မှုတွေပေါ်ပေါက်ခဲ့တာပါခီးသွွားလုပ်ငန်းပြန်လည်ဥမော့ဖို့ဟာနိုင်ငံတွင်းခြေနေပေါ်မှာမူတည်နေတယ်လို့ Amazing Time Travels and Tours ရဲ့ MD ဒေါက်ကီသွေအောင်ကပြောပါတယ်
ကျွန်တော်စိတ်အခြေအနေကတော့ကျမတို့ပြန်ပြီးတော့အာယူနေတဲ့အခြေအနေပေါ့နော်ပြန်ပြီးအာယူနေတဲ့အခြေအနေဆိုတာကအဲဒီဘက်ကကျမတို့ဒီနိုင်ငံရေးတည်ငြိမ်မှုအပိုင်းတွေပေါ်မှာအများကြီးမူတည်ပါတယ်တချို့တွေလည်းကျမတို့မေးတာတွေရှိတယ်အဲမြန်မာနိုင်ငံကိုလာလို့ရပြီလားပေါ့နော်ဆိုတော့ကျမကလည်းလာလို့ရတယ်ဒါမဲ့လို့နေရာတွေကတော့ limited ရှိနေပေါ့ကျမတို့ခီးသွားဖို့မသင့်တော်တဲ့နေရာတွေလည်းရှိတယ်သင့်တော်တဲ့နေရာလည်းရှိရပေါ့လို့ပြန်ပြရတာပေါ့အဲ့တော့အဲ့တော့ချုံငုံပြီးတုံတန်းရလို့ရှင်တော့ကျမတို့ရောင်ချီလေးတော့ဆက်ပြီးတော့တွေ့လာရတယ်ဒါပေမဲ့လို့ဘလောက်အထိအတိုင်းဓာတ်တည်တော့လဲဆိုတာတော့ဟိုပြောရခက်သေးရပါတော့ဒီစီဇန်ကလည်းဒီအောက်တိုဘာမှစမှဖြစ်တဲ့အတွက်စီဇန်ရောက်ရင်တော့အခြေအနေတမျိုးပြောင်းရင်လည်းပြောင်းနိုင်
ကုနေ April ပိုင်းမှာတော့ပြည်ရင်းခီးသွားတွေလက်ပတ်တာရှိပေမဲ့ကာယောဂါကာလမတိုင်ခင် 2019 ခုနှစ် April ကလာရောက်ခဲ့တဲ့ခီးတဲ့အရေးအတွက်နဲ့နှိုင်းရှင်ရင်တော့ဆယ်ရာခိုင်နှုန်းလောက်ပဲရှိတယ်လို့ခီးသွားလုပ်ငန်းရှင်တွေရဲ့စီးရင်အရသိရပါတယ်။နိုင်ငံရေးမတည်ငြိမ်မှုကြောင့်အထူးခိုက်ဆုံးလုပ်ငန်းတွေထဲမှာခီးသွားလုပ်ငန်းလဲတစ်ခုပါဝင်ဖြစ်တဲ့အကြောင်းစီးပွားရေးပညာရှင်တွေနိုင်ငံတကာအဖွဲ့အစည်းတွေကလည်းထောက်ပြကြပါတယ်။ အကျိုးဆက်အနေနဲ့ကိုဗစ်ရောဂါကူးစက်မှုတွေပြီးဗတ်ပေါင်းစုံစီးပွားရေးကြာဆင်းမှုနဲ့အကျက်အတဲတွေကြားမြို့ပြလူဦးရေရဲ့စီးရဲမွဲတေမှုအရေးအတွက်ဟာသုံးဆလောက်တိုးလာမယ်လို့ကုလသမဂ္ဂဖွံ့ဖြိုးမှုအစီအစဉ်UNDP ရဲ့စစ်တမ်းကလည်းဖော်ပြထားပါတယ်ရှင်။
ကိုဗစ်ကာလမြန်မာခီးသွားလုပ်ငန်းရဲ့အခြေအနေမဲ့ရင်ကျေနိုင်တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုစတိုက်တင်ဆက်ပေးကြပါမယ်။အရင်ဆုံးတော့အမေရိကန်နိုင်ငံရဲ့အကြောင်းသတင်းဆောင်ပါကိုတင်ဆက်ပေးကြပါမယ်။အသက် 22နှစ်နှစ်အရွယ်မာရှာအမီနီတေဆုံးသွားပြီးတဲ့နောက်မှာတော့အီရန်နိုင်ငံတော်ဝန်သတင်းတပတ်ကြော်ကြားအကြီးအကျယ်ဆက်ပြီးတော့ဆန္ဒပြနေပါတယ်။အမီနီဟာစီးကပ်နဲ့အညီခေါင်းစည်းပဝါမချုံလို့ဆိုပြီးတော့သူ့ကိုထိန်းသိမ်းထားတဲ့အချိန်မှာအသက် ဆုံးခဲ့ရတာပါ။အခုခါမှာတော့ဆန္ဒပြသူတွေကခေါင်းစည်းပဝါတွေကိုမီးနဲ့ရှို့ပြီးတော့ဆန္ဒပြနေကြပါတယ်။ VOA သတင်းတောက်အာရက်အာရာဘတ်စာဒီပေးပို့ထားတဲ့သတင်းကိုကိုအောင်ကဒီသတင်းပတ်ရဲ့အမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်မှမှာတင်ဆက်ထားတာရှုစားနာစင်ပါရှင်။
ইরান မျိုးတော်တဟီရာမှာဆန္ဒပြသူတွေကတွေးမြေခခဲ့ပြီဆိုပြီးအော်ဟစ်ဆန္ဒပြနေကြတာပါအသက်22နှစ်အရွယ်မာဆာအာမီနီတေဆုံးမှုကြောင့်အီရန်နိုင်ငံအနှံ့ဆန္ဒပြပွဲတွေဒုတိယသတင်းပတ်အတွင်းဆက်လက်ဖြစ်ပွားနေပြီးတဲ့နောက်လုံခြုံရေးအရေးလဲမြို့အနှံ့တက်ဖြန့်ချတာပါတယ်နယူးယောက်ကုလသမဂ္ဂထွေထွေညီလာခံကျင်းပနေချိန်မှာကမ္ဘာတစ်လွှမ်းမှာလဲအီရန်လူထုနဲ့အတူရပ်တည်ဆန္ဒပြကြပါတယ် အီရန်သမ္မတအီဗရာဟင်ရိုင်ဇီကတော့အနောက်နိုင်ငံတွေဟာစီးပွားရေးပိတ်ဆို့တန်ခတ်မှုကိုလူအများအများသိကြပျက်စီးစေတဲ့လက်နက်တပ်ဖွဲ့အသုံးချပြီးအီရန်လူထုအပေါ်ပြစ်မှတ်ထားဆောင်ရွက်နေတယ်လို့ဆွဆွဲပြောဆိုပါရတယ်။တစ်ဖက်မှာလည်းအင်အားကြီးအနောက်နိုင်ငံတွေနဲ့ချုပ်ဆိုထားတဲ့2005
အီရန်ဟာအကြမ်းဖက်သမားတွေကိုအားပေးထောက်ခံတဲ့နိုင်ငံပါ။အမေရိကန်ကြဆုံးရမယ်ဆိုပြီးတော့လေသူတို့ကဆန္ဒရှိနေသေးပါ။သူတို့ကိုနျူကလ িয়ার လက်နက်ပိုင်ဆိုင်ခွင့်မပြုနိုင်ပါဘူး။အခုအစိုးရဟာနျူကလ িয়ার သဘောတူညီချက်ဒါမှမဟုတ်သဘောတူညီချက်တစ်ခုခုရဖို့အလွန်ကိုလိုလားနေတယ်ဆိုတာမျိုးကျွန်တော်အမြဲယူဆမိပါတယ်။ကျွန်တော်ကတော့ဘာသဘောတူညီချက်မှမရှိသင့်ဘူးထင်ပါတယ်။အခုအစိုးရကသ
်ဆန္ဒပြသူတွေကအနာပိုင်တွေကိုပြောင်းဆန့်ကျင်ကြောင်းပြသတဲ့အနေနဲ့ခေါင်းစည်းပေါ်ဝါတွေကိုမီးရှို့ဆန္ဒပြကြပါတယ်သမ္မတဘိုင်ဒန်ဆိုရကတော့နျူကလ িয়ার သဘောတူညီချက်ကိစ္စဆက်ဆွေးနွေးသွားဖို့တနိဋ္ဌာန်ချထားပြီးအမျိုးသမီးအခွင့်အရေးအတွက်တောင်းဆိုဆန္ဒပြပွဲတွေကိုထောက်ခံကြောင်းပြောပါတယ်
They do reflect a deep-seated and widespread
ဒီနိုင်ငံသားတွေအမျိုးသမီးတွေကြားကြဲကြဲပြန့်ပြန့်လက်ခံယုံကြည်ထားတဲ့အတိုင်းသူတို့ရဲ့ဂုဏ်သိက္ခာနဲ့အခွင့်အရေးတွေအတွက်အခုလောရွက်ကရောင်ပြန်ဟတ်တာပါ။လူ့လတ်သမကမှာလည်းသမ္မတဘိုင်ဒန်ကအီရန်အမျိုးသမီးတွေနဲ့ကမ္ဘာနိုင်ငံအားလုံးရဲ့လူ့ခွင့်ရေးနဲ့ပတ်သက်ပြီးပြောခဲ့တာကိုကြားကြတဲ့အတိုင်းအမေရိကန်ပြည်တော်စုအနေနဲ့ရှင်းလင်းပြသစွာရပ်တည်မှာပါ။အ
ီရန်ရဲ့အမျိုးသမီးအခွင့်အရေးနဲ့ပတ်သက်တဲ့အစင်ဟာအောက်ဆုံးနားမှာရှိနေတာပါ။2020ကမ္ဘာစီးပွားရေးဖိုရမ်ရဲ့အစီရင်ခံစာအရDRC Congo, Syria, Pakistan, Iran နဲ့ Yemen နိုင်ငံတွေမှာလည်းအမျိုးသမီးအခွင့်အရေးနဲ့ပတ်သက်ပြီးအလေးထားမှုဟာအတော်လေးဆိုးရွားတဲ့အခြေအနေမှာရှိနေပါတယ်။လူအများကြားတွားလာရမှာခေါင်းစည်းပေါ်မှာမချုံတာကြောင့်အမျိုးသမီးတွေဟာနှစ်နဲ့ချီထောင်ဒဏ်ချမှတ်ခံရနိုင်တာပါ။အခုလိုအာဏာပိုင်တွေကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေအတွင်းဆန္ဒပြသူဒါဇင်နဲ့ချီလည်းတည်ဆုံခဲ့ပါတယ်ခင်ဗျာ။
အမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်ပါကိုအောင်စီစဉ်တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ဆိုရှယ်မီဒီယာတွေပေါ်မှာလူကြည့်များတဲ့10မိနစ်ဗီဒီယိုသတင်းတိုလေးတွေကိုစူးစီးတင်ဆက်ထားတာကိုတင်ဆက်ပေးကြပါမယ် ယူကရိန်းစစ်အတွက်အရန်တပ်သားခေါ်ယူဖို့သမ္မတပူတင်အမိန့်ပေးလိုက်ပြီးတဲ့နောက်မှာတော့ရုရှားနိုင်ငံသားအများအပြားနိုင်ငံရဲ့ပြင်ပကိုထွက်ကြလို့လေရင်လက်မှတ်တွေဝယ်မရ၊နယ်စပ်ဂိတ်တွေမှာရက်ချီပြီးတော့တန်းစီနေရတာတွေကြုံနေရပါတယ်။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းရဲ့သမီးလေးများလားဆိုတဲ့ကလေးမလေးရဲ့ဗီဒီယိုထွက်ပေါ်နေပါတယ်။ဒီလိုဆိုရှယ်မီဒီယာတွေပေါ်မှာလူကြည့်များတဲ့တမနစ်သတင်းတူလေးတွေကိုမဲရေးသနာကျော်ကစူးစီးတင်ဆက်ပေးထားပါတယ်။
ရုရှားနိုင်ငံနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့အိန္ဒိယချင်းဂျော်ဂျီယာနိုင်ငံနယ်စပ်ခိတ်မှာတန်းစီနေကြတဲ့ရုရှားနိုင်ငံကကားတွေဖြစ်ပါတယ်။ယူကရိန်းနိုင်ငံမှာစစ်သွားတိုက်ဖို့ရုရှားနိုင်ငံကအရန်တပ်သားအယောက်3သိန်းခေါ်ယူဖို့တမရပူတင်အမိန့်ပေးလိုက်ပြီးတဲ့နောက်အရန်တပ်သားဖြစ်တဲ့ခေါ်ယူခံရမှာဆိုလို့ရုရှားနိုင်ငံသားတွေနိုင်ငံပြင်ပကိုထွက်ကုန်ကြတာပါ။စက်တင်ဘာလ25ရက်နေ့တနင်္ဂနွေနေ့ကဆိုရင်ဂျော်ဂျီယာနယ်စပ်ခိတ်မှာဂိတ်ဖြတ်ဖို့တန်းစီဆောင်တာ48နာရီနေ့ရက်တိတိကြာခဲ့ပါတယ်။ကားစီးပေါင်း3000ကားရဲအရှည်12မိုင်ရှိတယ်လို့ဒေသခံအရာရှိတွေကကိုကားပြရုရှားဆိုရတဲ့တင်မှာပြောသွားပါတယ်။ဂျော်ဂျီယာနိုင်ငံကတပ်လီစီမြို့တော်မှာတော့ဖေဖော်ဝါရီ24ရက်နေ့မှာယူကရိန်းကိုရုရှားကျူးကျော်စစ်စတင်ကြတဲ့ကဝင်ရောက်လာတဲ့ရုရှားနိုင်ငံသားတွေအယောက်4000လောက်ရှိပါပြီ။အရင်တပ်သားတွေယူကရိန်းစစ်ပွဲမှာတိုက်ခိုက်မှုသမရဗူတဲ့အမိန့်ထုတ်ကြတဲ့ကနေရုရှားကနေပြီးတော့လူပဲနေရောက်လောက်ထွက်သွားပြီလဲဆိုတော့တိတိကျကျပြောလို့မရပါဘူးဒီလိုမျိုးဂျော်ဂျီယာနယ်စပ်ခိတ်မှာလိုပဲဖင်လန်ကာဇက်စတန်မွန်ဂိုလီးယားနိုင်ငံနယ်စပ်ခိတ်တွေမှာလည်းတန်းရှည်ကြီးစီပြီးတော့နိုင်ငံဖြစ်ကူးနေကြပါတယ်ရုရှားဘက်ကလည်းနယ်စပ်အထွတ်ပိတ်မပစ်ဖက်နဲ့အိတ်ကအဆောင်တွေကလူတွေကိုပေးထွက်နေကြတဲ့ပုံရှိပါတယ်ရုရှားနဲ့တိုက်ရိုက်ပြန်တန်းတဲ့လေရင်ခီးစင်တချို့လဲအကုန်အယောင်ပြတ်ပြီးတော့ကျန်တဲ့လက်မှတ်တချို့ကတော့ဈေးတွေမိုးထီအောင်လို့မြင့်တက်နေပါတယ်ဒီလောကပဲဆုံးပါသွားတဲ့ဒုတိယအလစ်ဇဘက်ဘုရင်မကြီးအမတ်တရားဗြိတိန်နိုင်ငံရဲ့တော်ဝင်စာပို့လုပ်ငန်းကနေဘုရင်မကြီးဓာတ်ပုံနဲ့တစ်စိတ်ကောင်းအစ်စ်လေးခုကိုစက်တင်ဘာ28ရက်နေ့ကပဲထုတ်လိုက်ပါတယ်။2002ခုနှစ်ဘုရင်မကြီးရဲ့ထီးနှက်တဲ့ရွှေရထုအထိမ်းအမှတ်ထုတ်တဲ့တစ်စိတ်ကောင်းတွေမှာပါတဲ့ဓာတ်ပုံ၄ပုံဖြစ်ပါတယ်။သူထီးနှက်ဆိုးဆန်တဲ့တည်တန်းတစ်လျှောက်ရိုက်ကူးထားတဲ့ဓာတ်ပုံတွေပါ။အခုထုတ်လိုက်တဲ့တစ်စိတ်ကောင်းတွေမှာတော့1926ကနေ2002ခုနှစ်ဆိုတဲ့သူမွေးဖွားတက်ကရနဲ့သူဆုံးဖွားသွားတဲ့ခုနှစ်တွေကိုထည့်ပေးထားပါတယ်။ဒီတစိတ်ကောင်းတွေထဲမှာဒုတိယတန်းစားတစိတ်ကောင်းကတော့1952ခုနှစ်ကဓာတ်ပုံဆရာမဒေါ်ရသီဝီလ်တင်ရိုက်ကူးထားတဲ့ဓာတ်ပုံဖြစ်ပါတယ်။ပထမတန်းစားတစိတ်ကောင်းက1968ခုနှစ်မှာစီဆယ်ဘီတန်ရိုက်ကူးပေးခဲ့တာပါ။စတာလင်ပေါင်း 1.85 တန်းတစိတ်ကောင်းက1984ခုနှစ်တုန်းကပုံဖြစ်ပြီးတော့စတာလင်ပေါင်း 2.55 တန်းတစိတ်ကောင်းကတော့1996ကပုံဖြစ်ပါတယ်။ဒီတစိတ်ကောင်းတွေကိုချားလ်စ်ဘီရင်ကအရင်ခွင့်ပြုပေးရမှာပါ။ပြီးရင်တော့ဒီနှစ်2002ခုနှစ်နိုဝင်ဘာလ10ရက်နေ့မှာအများပြည်သူကိုစတင်ရောင်းချမှာဖြစ်ပါတယ်ရှင်။စက်တင်ဘာလ10ရက်နေ့ကမြောက်ကိုရီးယား KRD သတင်းမှပြသွားတဲ့သတင်းတွေဒီကလေးမလေးပုံပါလာတာပါ။မြောက်ကိုရီးယားနိုင်ငံစတင်ထူထောင်တဲ့နှစ်ပတ်လည်ဆင်နွှဲမှုအခမ်းအနားမှာကလေးတသက်ရဲ့တေးသချင်းရွတ်ဆိုဖျော်ဖြေနေကြတာပါစက်တင်ဘာလ25ရက်နေ့ကတောင်ကိုရီးယားသတင်းမှာတရုတ်ကျွမ်းကျင်သူတွေကိုကိုးကားပြီးတော့ဒီကလေးမလေးကခင်ဂျုံအွန်းရဲ့သမီးဖြစ်တယ်ဆိုပြီးတော့ပြောကြတာဖြစ်ပါတယ်နှစ်နိုင်ငံပေါင်းစည်းရေးတောင်ကိုရီးယားဝန်ကြီးဌာနကတော့သူ့ရဲ့သမီးဖြစ်နိုင်ခြေကတော့နည်းပါတယ်ဒါပေမဲ့လည်းဟုတ်မဟုတ်ဆိုတော့အတည်ပြုလို့မရနိုင်ဘူးလို့ပြောပါတယ် KRD သတင်းမှာတော့ဒီကလေးမလေးကိုပဲအဓိကပြနေပြီးတော့သူတယောက်ထဲကပဲစပင်မရှိဘဲနဲ့ချထားတာဖြစ်ပါတယ်။အဲလိုမျိုးအများလှုပ်တယ်လို့မလှုပ်ဖက်နဲ့နေလို့ရတာကလည်းထူးခြားတဲ့အခွင့်အရေးရထားတဲ့ပုံပဲလို့ပြောကြပါတယ်။ကင်ဂျောအွန်းရဲ့ဇနီးကလည်းပွဲပြီးသွားတဲ့နောက်ကလေးမလေးနဲ့သွားစကားပြောနေပြီးတော့သူ့ရဲ့နောက်ကျောကိုပုတ်တက်ပေးနေတယ်လို့လည်းတောင်ကိုရီးယားသတင်းမှပြောထားပါတယ်။ဒီသတင်းကိုတော့ writer သတင်းကလည်းအတိမပြုနိုင်ပါဘူးရှင်။ကမ္ဘာအခက်အခဲဆုံးလမ်းကြောင်းနဲ့ကြောက်တောင်တက်တဲ့အမျိုးသမီး၃ဦးအဖွဲ့ကမ္ဘာဆန်ချိန်တင်လိုက်နိုင်ပါပြီ။စပိန်နိုင်ငံကပီကိုဒဲဥရောပတောင်တန်းကအတက်အခက်အခဲဆုံးလမ်းကြောင်းကိုအမျိုးသမီး၃ဦးအဖွဲ့အောင်မြင်မြင်နဲ့တက်နိုင်ခဲ့လို့သမိုင်းတွင်သွားခဲ့တာပါ။တောင်ဆောင်ကအရန်မက်ဆောက်ပြီးတော့ချွန်ထက်တဲ့အဆွန်းတွေရှိတဲ့ကြောက်တောင်ကိုရအောင်တက်နိုင်ခဲ့ကြပါပြီ။ ရာရူလမ်းကြောင်းကစပိန်နိုင်ငံမြောက်ပိုင်းမှာတည်ရှိတဲ့ပီကိုတဲ့ဥရောပတောင်တန်းက16ခုမြောက်အမြင့်ဆုံးတောင်ထိပ်ဖြစ်တဲ့ပေညာစင်တာဒီကက်စတီဂျာရဲ့တောင်ဘက်မျက်နှာပြင်မှာတည်ရှိတာဖြစ်ပါတယ်။ဒီကြောက်တောင်တက်တဲ့နေရာဟာအရမ်းလာပါတဲ့ခြေကင်းတွေရှိတဲ့နေရာလည်းဖြစ်ပါတယ်။အတက်လမ်းရဲ့ပထမတဝက်ကနေရာကျကျဝင်းဝင်းရှိပေမဲ့လည်းချွန်ထက်တဲ့ကြောက်သားစွန်းတွေနဲ့တောင်ဆောင်တွေဖြစ်ပါတယ်။အဲ့ဒီနေရာမှာသူတို့အဖွဲ့များတထောင်နားခဲ့ပါတယ်။ရာယူလမ်းကြောင်းဆုံးလို့တောင်ထုပ်ကိုရောက်ရင်တော့အတ္တလန္တိတ်သမုဒ္ဒရာကိုအဝေးမှာလမ်းမြင်နိုင်ပါတယ်။ဂွါတီမာလာနိုင်ငံဂွါတီမာလာစတီမြို့တောင်ဘက်12မိုင်လောက်အကွာကဗီလာနွေဗာမြို့နယ်ကလမ်းတစ်ခုပေါ်မှာအေယာမမြေချင်းချင်းတစ်ခုပေါ်လာလို့လူနှစ်ဦးပျောက်ဆုံးနေပါတယ်။အခင်းဖြစ်တဲ့အနီးတစ်ဝိုက်နေရာတွေကိုတာဝန်ရှိသူတွေစစ်ဆေးနေပြီးတော့နောက်ထပ်မြေကြီးနေဝင်ကျင်းပေါက်ကြီးတွေပေါ်လာအောင်မလားလို့သုံးသပ်နေကြတာပါ။အခုစက်တင်ဘာလ24ရက်နေ့ကမြေချင်းကြီးတွေပွင့်လာတော့မှနောက်ထပ်လူ3ဦးလည်းဒဏ်ရာရရှိသွားပါတယ်။မြေနေဝင်ကြပြီးတော့ပေါ်လာတဲ့ကျင်းကြီးတစ်ခုကအနက်49ပဲရှိပြီးတော့ကားကကျင်းထဲကိုပြုတ်ကျသွားပါ යි ကားတွေကလူ3ဦးဒဏ်ရာရသွားပြီးတော့သူတို့ကိုနာရီအတော်ကြာမှကယ်ယူနိုင်ခဲ့ပါ යි ကယ်ဆယ်ရေးအဖွဲ့တွေနဲ့စစ်သားတွေလည်းကျင်းထဲဆင်းပြီးတော့ပျောက်နေတဲ့လူနှစ်ဦးကိုလည်းရှာဖွေခဲ့တာပါဂွါတီမာလာနိုင်ငံမှာဒီလိုရုတ်တရက်မြေနေကြပြီးတော့ကျင်းကြီးတွေပေါ်လာတဲ့လေးရှိပါ යි 2009ခုနှစ်ကဂွါတီမာလာနိုင်ငံတမိုင်းမှာအဆိုးဆုံးအကြီးဆုံးကျင်းကြီးပွင့်လာပြီးတော့အိမ်တွေနဲ့ကားစင်ပါသွားပြီးတော့လူ3ဦးသေဆုံးသွားခဲ့ပါတယ်။2010ဇွန်လတရနေ့ကတော့အနက်ပေ200နီးပါးအကျယ်65ပေရှိတဲ့ကျင်းကြီးတွေကိုသုံးတက်တိုက်တစ်ထိုင်လုံးပျောက်ကျပြီးတော့ပျောက်ဆုံးသွားရပါတယ်။ကာတာနိုင်ငံမှာဒီနှစ်ကျင်းပမယ့်ကမ္ဘာဖလားဘောလုံးပြိုင်ပွဲမှာဩစတြေးလျအသင်းအတွက်ပြင်ထားတဲ့နေရာဖြစ်ပါတယ်။ဒိုဟာမြို့မှာဆောက်လုပ်ထားတဲ့ Aspire Academy မှာနေ့နေ့ညညစားတောင်းနေထိုင်လေ့ကျင့်ကြရမှာပါ။အားလုံးအတွက်ထမင်းစားခန်းတက်တောက်တက်တာရှိတဲ့ဆိုဖာနဲ့နားနေခန်းတွေပြီးတော့ခင်မီပစ္စည်းစုံနဲ့အားကစားခန်းမတို့လည်းပါဝင်ပါတယ်။ဒိုဟာမြို့ရဲ့ Aspire ဇုံမှာတည်ရှိတဲ့ Aspire Academy က2004ခုနှစ်မှာစတင်တည်ထောင်ပြီးတော့လူငယ်အားကစားသမားတွေကိုငွေထုတ်ပြုစုပြုထောင်နေအားကစားအတက်တင်ကြောင်ဖြစ်ပါတယ်။အဲ့ဒီနေရာကကယ်လီဖိုးနီးယားနိုင်ငံတကာအားကစားရုံနဲ့လည်းညနေချင်းဆိုင်တည်ရှိရပါ။ဩစတြေးလျအသင်းတတိယနေရာလူတဲ့အထိတက်လာရင်တော့အဲ့ဒီအားကစားခွင့်မှာကဲရပါမယ်။ဩစတြေးလျအသင်းဟာနိုဝင်ဘာလ22ရက်နေ့ပထမဦးဆုံးပွဲမှာပြင်သစ်အသင်းနဲ့ကစားရမှာဖြစ်ပါတယ်။အုပ်စုတီမှာတူနီရှားဒိမတ်တို့နဲ့လည်းရှင်ပြိုင်ကစားရပါမယ်ရှင်။
ဆိုရှယ်မီဒီယာတွေပေါ်မှာလူကြည့်များတဲ့10မိနစ်သတင်းတူလေးတွေကိုမဲရေးတန်နာကျော်ကစူးစီးတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့အင်္ဂါညရဲ့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့မြင်ကွင်းကျယ်မှတ်စုအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။မြန်မာနိုင်ငံမှာစစ်ကောင်စီကနေပြီးတော့ပြန်လည်တတ်မှတ်လိုက်တဲ့2022ခုနှစ်2023ခုနှစ်ဘန်နာနှစ်ဧပြီလကနေဇွန်လအထိပထမ3လတာကာလနေဆက်ကုန်သွယ်မှုပမာဏကိုပြီးခဲ့တဲ့ဘန်နာနှစ်နဲ့ကာလတူနှိုင်းယှဉ်မဲ့ဆိုရင်အမေရိကန်ဒေါ်လာတန်630ကျော်ကျဆင်းခဲ့ပါတယ်။အသေးစိတ်အချက်အလက်တွေကိုစူးစီးပြီးမဟာဗျူဟာနဲ့မူဝါဒလေ့လာရေးအင်စတီကျူတ် ISB မြန်မာကမြင်ကွင်းကျယ်မှတ်စုများအဖြစ်နဲ့တင်ဆက်ထားတာရှုစားနာဆင်ပါရှင်။
ခုပန္နာနဲ့ပထမ3လတာအတွင်းနေသက်ကုန်သွယ်မှုပမာဏဟာအရင်ပန္နာနဲ့ကာလတူနဲ့နှိုင်းယှဉ်ရင်အမေရိကန်ဒေါ်လာတန်း630ကျော်ကျဆင်းခဲ့ပါတယ်။အခုပန္နာနဲ့ဧပြီလကနေဇွန်လအထိနေသက်ကုန်သွယ်မှုစုစုပေါင်းတန်ဖိုးအမေရိကန်ဒေါ်လာတန်း2000နီးပါးပဲရှိပါတယ်။ပြီးခဲ့တဲ့ပန္နာနဲ့ပထမ3လတာမှာတော့ကုန်သွယ်မှုတန်ဖိုးအမေရိကန်ဒေါ်လာတန်း2600ကျော်ရှိခဲ့ပါတယ်။ကာလတူနှိုင်းယှဉ်ရင်ပို့ကုန်မှာအမေရိကန်ဒေါ်လာတန်း290ကျော်နဲ့သွင်းကုန်မှာအမေရိကန်ဒေါ်လာတန်း340ကျော်ရောကျသွားခဲ့တာပါအခုပန္နာနဲ့3လတာကာလအတွင်းလက်ဆက်ကုန်သွယ်မှုပမာဏကိုကြည့်တဲ့အခါထိုင်းနိုင်ငံရဲ့ကုန်သွယ်မှုကအများဆုံးဖြစ်ခဲ့ပါတယ်ဧပြီလကနေဇွန်လအထိ မြန်မာထိုင်းနယ်သက်ကုန်သွယ်မှုပမာဏအမေရိကန်ဒေါ်လာ 1.3 ဘီလီယံကျော်ရှိခဲ့ပါတယ်။အရင်ဗန္နာနှစ်နဲ့ကာလတူနိုင်ရှင်ရင်ထိုင်းနိုင်ငံနဲ့နယ်သက်ကုန်သွယ်မှုအမေရိကန်ဒေါ်လာ 162 သန်းကျော်တက်လာပါတယ်။တစ်ဖက်မှာတော့တရုတ်နိုင်ငံနဲ့နယ်သက်ကုန်သွယ်မှုဟာကာလတူနိုင်ရှင်ရင်ထက်ဝက်နီးပါးကျဆင်းခဲ့ပါတယ်။ဒါ့အပြင်ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့အမေရိကန်ဒေါ်လာ 158 သန်းကျော်အိန္ဒိယနိုင်ငံနဲ့အမေရိကန်ဒေါ်လာတန်း30နီးပါးကုန်သွယ်မှုရောကျခဲ့ပါတယ်အခုဖန်နာနဲ့ဧပြီလကနေဇွန်လအတွင်းတရုတ်နိုင်ငံနဲ့နယ်စပ်ကုန်သွယ်ရေးဟာအမေရိကန်ဒေါ်လာတန်း600ကျော်ပဲရှိခဲ့ပါတယ်တရုတ်နိုင်ငံနဲ့နယ်စပ်ကုန်သွယ်ရေးလုပ်နေတဲ့စခန်း5ခုထဲက4ခုမှာကုန်သွယ်မှုပမာဏကျဆင်းခဲ့တာပါဒါကြောင့်တရုတ်နိုင်ငံရဲ့နယ်စပ်ကုန်သွယ်မှုကစုစုပေါင်းကုန်သွယ်မှုရဲ့30ရာခိုင်နှုန်းကျော်ပဲရှိခဲ့ပါတယ်။ကာလတူနိုင်ရှင်ရင်မူဆယ်စခန်းမှာအမေရိကန်ဒေါ်လာတန်း950ကျော်နဲ့အများဆုံးကျဆင်းခဲ့ပါတယ်။ကမ္ဘာ့ဒီစခန်းမှာတော့အမေရိကန်ဒေါ်လာ6တန်းကျော်ကုန်သွယ်မှုမြင့်တက်ခဲ့ပါတယ်ရုပ်နဲ့နယ်စပ်ကုန်သွယ်မှုကျဆင်းနေပေမဲ့ထိုင်းနဲ့နယ်စပ်ကုန်သွယ်မှုကတော့အမေရိကန်ဒေါ်လာတန်း160ကျော်မြင့်တက်ခဲ့ပါတယ်။ဒါကြောင့်ထိုင်းနိုင်ငံနဲ့နယ်စပ်ကုန်သွယ်မှုဟာစုစုပေါင်းနယ်စပ်ကုန်သွယ်ရေးရဲ့66ရာခိုင်နှုန်းနီးပါးဖြစ်ခဲ့ပါတယ်။မြန်မာထိုင်းနယ်စပ်ကုန်သွယ်နေတဲ့စခန်း6ခုထဲက3ခုမှာကုန်သွယ်ရေးပမာဏမြင့်တက်ခဲ့ပါတယ်။နှစ်ခုလေထိခီးစခန်းမှာကုန်သွယ်မှုတန်ဖိုးအမေရိကန်ဒေါ်လာတန်း600ကျော်နဲ့အများဆုံးကုန်သွယ်ခဲ့ပါတယ်။မြောက်ရီမှာတော့အမေရိကန်ဒေါ်လာတန်း590ကျော်နဲ့ဒုတိယအများဆုံးကုန်သွယ်ခဲ့တာပ
SB မြန်မာကတင်ဆက်ပေးခဲ့တဲ့မြင်ကွင်းကျယ်မှတ်စုအစီအစဉ်ပါရှင်။အခုဆက်ပြီးတော့ကဘာတလွားခီးသွွားအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။ဒီသတင်းပတ်မှာတော့ပေါ်လီစတာဘရာဇီးလ်သမိုင်းပြတိုက်ကြောင်းကိုတင်ပြပေးထားပါရယ်။ဘရာဇီးလ်နိုင်ငံရဲ့လွတ်လပ်ရေးသမိုင်းကိုထင်ဟပ်နေတဲ့သမိုင်းပြတိုက်ကြီးကိုဆော့ပိုလိုမြို့မှာပြန်လည်ဖွင့်လှစ်ထားပါရယ်။ပြင်သစ်ကဗာဆိုင်းနန်းတော်ပုံစံတူပြတိုက်အဆောက်အဦကြီးကို10နှစ်ကျော်ကြာအောင်ပြန်လည်ပြင်ဆင်ပြီးမှဖွင့်လှစ်ခဲ့တာဖြစ်ပါရယ်။မတ်စုမြတ်မုံကဒီသတင်းပတ်ရဲ့ကဘာတလွားခီးသွွားအစီအစဉ်ကနေခေါ်သွားပေးမှာဖြစ်ပါရယ်ရှင်။
ဘရာဇီးလ်နိုင်ငံဆာပါလိုမြို့မှာ10နှစ်နီးပါးအချိန်ယူပြင်ဆင်ခဲ့တဲ့ပေါလီစတာသမိုင်းပြတိုက်ကြီးကို2022ခုနှစ်စက်တင်ဘာလဇန်နဝါရီကပြန်လည်ဖွင့်လှစ်ခဲ့ပါတယ်။ပြတိုက်ကြီးကို2013ခုနှစ်ထဲကပိတ်ထားပြီးတော့အမေရိကန်ဒေါ်လာတန်း40ကျော်အကုန်ခံပြင်ဆင်ခဲ့တာပါ။အဆောက်အဦကြီးရဲ့မျက်နှာစာတွေကိုပြန်လည်မွမ်းမံပြင်ဆင်တာကနေမတန်ဆွမ်းသူတွေလွယ်လွယ်ကူကူသွားလာကြည့်နိုင်ဖို့အထိအဆောက်အဦတစ်ခုလုံးကိုပြင်ဆင်ခဲ့ပါတယ်။အပူအအေးမျှတအောင်လုပ်ပေးတဲ့စနစ်တွေကိုလည်းအားလုံးအသစ်ပြန်လဲခဲ့တာကြောင့်အရင်တုန်းကတင်းစီထားတဲ့အမှုပညာလက်ရာတွေကိုပါအများပြည်သူကြည်နိုင်အောင်လို့အခုပြသထားနိုင်ပြီဖြစ်ပါတယ်။နှစ်ရှည်လာများပိတ်ပြီးပြင်ဆင်နေတဲ့ပြတိုက်ကြီးပြန်လည်ဖွင့်နိုင်တာကိုဆောက်ပေါလိုမြို့ကန်တွေဝမ်းသာနေကြပါတယ်
။ Moro Kini Piranga 10 anos, né? Esse aqui é meu quintal, meu lugar de
caminhar. ကျွန်မ Ipiranga မှာနေတာ10နှစ်ရှိပါပြီ။ဒီနေရာကကျွန်မလမ်းလျှောက်နေကြဖြစ်သွားနေကြနေရာပါ။ဒီဘက်ကနေရန်ရောက်ပါတယ်။ကျွန်မပြောင်းလာကလေးကပိတ်ထားတော့ဘယ်တော့မှပြန်ဖွင့်မလဲလို့စောင့်နေကြတာကြားပါပြီ။ဒီနေရာဟာဘရာဇီးလ်နိုင်ငံအတွက်တည်းမဟုတ်ပဲကမ္ဘာကြီးအတွက်ပါတိတ်ကိုအရေးပါတဲ့နေရာဖြစ်လို့ပြင်ဆင်ဆောင်နေတဲ့အချိန်တလျှောက်လုံးလည်းမျက်ချီမပြတ်ကိုစောင့်ကြည့်နေကြတာပါ။ပြတိုက်ကြီးပြန်ဖွင့်တဲ့အတွက်ဘယ်လိုတက်ရောက်မှုတွေရှိလာမလဲဆိုတာကိုလည်းသိချင်ပါတယ
်။1822ခုနှစ်တုန်းကအေဂရစ်ဒွန်ပေဒရိုကတီးခြားလွတ်လပ်တဲ့ဘရာဇီးလ်နိုင်ငံဖြစ်ပြီးလို့ကြေညာခဲ့တဲ့နေရာနာမှာလွတ်လပ်ရေးအထက်အမှတ်နဲ့ဒီအဆောက်အဦကြီးကိုဆောက်လုပ်ခဲ့တာပါ။ဘရာဇီးလ်လူမျိုးတွေကြားမှာအီပီရန်ကပြတိုက်လို့တီးခြားတဲ့ပေါလီစတာသမိုင်းပြတိုက်ကြီးမှာပေါ်တူဂီအင်ပါယာလက်ထက်ကပရိဘောဂပစ္စည်းတွေမှတ်တမ်းတွေအမှုပညာလက်ရာတွေလွတ်လပ်ရေးနဲ့သက်ဆိုင်တဲ့ပစ္စည်းတွေစသဖြင့်တမိုင်းဝင်ပစ္စည်းပေါင်းထောင်ချီရှိပါတယ်။နာမည်ကျော်ဘရာဇီးလ်အမှုပညာရှင်ကြီးပေဒရိုအမေရီကိုရဲ့အကျော်ကြားဆုံးလက်ရာတစ်ခုဖြစ်တဲ့ Independence or Death ဆိုတဲ့ပတ်ကြီးကားကြီးကိုလည်းတခန်းတနာချိတ်ဆွဲပြသထားပါတယ်။ပေါ်တူဂီအင်ပါယာဖြစ်ခဲ့တဲ့ဘရာဇီးလ်နိုင်ငံလွတ်လပ်ရေးရတာကိုတရုတ်ဖော်ဆွဲထားတဲ့ပတ်ကြီးကားကြီးဖြစ်ပါတယ်။
que ela destaca um momento que para nós é importante, que seria um momento em que a gente se torna independente.
Brazil နိုင်ငံလူလည်ရေးရတဲ့အချိန်ကိုပုံဖော်ရေးဆွဲထားတာဖြစ်လို့ဒီအမှုပညာလေးရာကကျမတို့အတွက်တိတ်ကိုအရေးပါတယ်လေ။ကိုလိုနီလက်အောက်ခံနိုင်ငံတစ်ခုကလည်းတရားလွတ်လပ်တဲ့နိုင်ငံဖြစ်လာတဲ့အခိုက်အတန့်ကိုပုံဖော်ဆွဲပြထားတာဖြစ်ပါတယ်
။ Brazil နိုင်ငံသမိုင်းကိုလေးလာနိုင်မဲ့ Paulista ပြတိုက်ကြီးကလွတ်လပ်ရေးအထိတ်အမှတ်ဖြစ်ဆောက်ထားတဲ့သမိုင်းဝင်အစအဦးကြီးဖြစ်ပါတယ်။ Egrid Don Pedro လွတ်လပ်ရေးကြေညာခဲ့တဲ့နေရာနာမှာအထိတ်အမှတ်တစ်ခုခုဆောက်လုပ်ဖို့အတွက်အပြည်သူတွေကအကြံပြုခဲ့ကြတာပါ။ဒါပေမဲ့ဘလို့အထိတ်အမှတ်အစအဦးစောက်တဲ့နဲ့ဆိုတာကိုရေရေရရအကြံမပေးနိုင်ခဲ့ကြပါဘူး။1884ခုနှစ်မှာတော့အီတလီပြည်သူ့ကာကြီးတယောက်ကိုနှာရမ်းပြီးတော့အထိတ်အမှတ် project ကိုအကောင့်ထဲပေါ်စေခဲ့ပါတယ်။ပြည်သူ့ကာကြီးတိုမာဆိုဂေါဒန်ဇီယိုဘက်စီကပြင်သစ်ကဖဆိုင်းနန်းတော်ကြီးပုံစံမျိုးအစအဦးကြီးနဲ့ခြေပန်းတွေစနစ်တကျစိုက်ပျိုးထားတဲ့ပန်းပင်တွေနဲ့ပန်းဥယျာဉ်ကြီးကိုစောက်လုပ်ဖန်တီးခဲ့တာဖြစ်ပါတယ်။1895ခုနှစ်ကြာမှာဘရာဇီးလ်နိုင်ငံသမိုင်းပြတိုက်အဖြစ်နဲ့ပေါလီစတာပြတိုက်ကြီးကိုဖွင့်လှစ်ခဲ့ပါတယ
်။ Museu, na verdade, ele não nasce como museu, ele nasce como monumento.
ပြတိုက်ကြီးလုပ်မယ်ဆိုပြီးဒီပြတိုက်ကိုစောက်ခဲ့တာမဟုတ်ပါဘူး။လွတ်လပ်ရတဲ့အထိမ်းအမှတ်တစ်ခုခုစောက်ဖို့လိုရာကနေပြီးတော့ပြတိုက်ကြီးဖြစ်လာခဲ့တာပါ။လွတ်လပ်ရခဲ့တာအနှစ်200ကြာပြီဖြစ်တဲ့အချိန်မှာပြတိုက်အဆောက်အုံကြီးနဲ့ပြကန်းတွေကနေကျွန်တော်တို့ရဲ့သမိုင်းကျွန်တော်တို့ဘသူဘဝဖြစ်တယ်ဆိုတဲ့အကြောင်းတွေကိုပြောဆိုဆွေးနွေးနိုင်ရမှာဖြစ်ပါတယ်။
ဘရာဇီးလ်နိုင်ငံလွတ်လပ်ရေးရခဲ့တာနှစ်200ပြည့်တဲ့အထိတ်အမှတ်နဲ့ပြတိုက်ကြီးကိုပြန်လည်ဖွင့်လှစ်ခဲ့ပါတယ်။ဆယ်နှစ်နီးပါးအချိန်ယူပြင်ဆင်ခဲ့တဲ့ပြတိုက်ကြီးကိုအများပြည်သူကြည့်နိုင်အောင်လို့တရားဝင်မဖွင့်ခင်မှာပြတိုက်တာဝန်ရှိသူတွေပြတိုက်ပြင်ဆင်ဆောက်လုပ်ရေးမှာပါဝင်ခဲ့သူတွေရဲ့မိသားစုတွေကိုအရင်ဆုံးလာရောက်ကြည့်ရှုခွင့်ပေးခဲ့ပါတယ
်။ဟိုကလကတီးဗစ်ဒတ်တမီးဖာမီလာပူဒေ
ကျွန်တော်နေတိုင်းဘာတွေလုပ်နေတာလဲဆိုတာမိသားစုဝင်တွေကိုပြခွင့်ရလို့တိတ်ကိုဝမ်းသာရပါတယ်ကျွန်တော်အရင်ကတခါမှမမြင်ဘူးတဲ့ပြတိုက်တဲ့ကရှေးဟောင်းပစ္စည်းတွေကိုမြင်တွေ့ခွင့်ရတာကိုလည်းတိတ်ကိုဂုဏ်ယူပါတယ
်ပေါ်တူဂီအင်ပါယာလက်အောက်ရောက်နေချိန်ကနေလွတ်လပ်ရေးရချိန်အထိသမိုင်းဝင်ပစ္စည်းတွေကိုကြီးစုလေးလာနိုင်မဲ့ပြတိုက်ကြီးပြန်လည်ဖွင့်လှစ်ထားတဲ့အတွက်တခြားမျိုးတွေကနေပါလာရောက်ကြည့်နေကြသူတွေရှိနေပါတယ်
Eu vim do Paraná, né, com intenção de visitar, mas quando eu cheguei aqui, infelizmente, os ingressos
ကျွန်တော်ကြီးကိုကြည့်ကြလို့ Paraná ကနေကျမလာခဲ့တာပါ။ဒါပေမဲ့ကျမရောက်တဲ့အချိန်မှာလက်မှတ်တွေအလုံးကုန်သွားပြီဆိုလို့တော်တော်လေးကိုစိတ်ကတိကအောင်ဖြစ်ရပါတယ်။ပြတိုက်ကြီးကိုကြည့်ရဖို့ကကျမရဲ့အိမ်မက်တစ်ခုဖြစ်ပါတယ်ရှင်
။ Brazil နိုင်ငံ São Paulo တက္ကသိုလ်ရဲ့ Paulista တမိုင်းပြတိုက်ကြီးတွေကိုဝင်ဖို့အတွက်ဝင်ခွင့်လက်မှတ်ဝယ်စရာမလိုပါဘူး။ဒါပေမဲ့လက်မှတ်တွေကိုပြတိုက် website ပေါ်မှာတင်င်းလာနေတိုင်းမှာအခမဲ့ချိုတင်ဘိုကင်လှုပ်ထားရမှာဖြစ်ပါတယ်။နှစ်ရှည်လာများပိတ်ထားပြီးမှပြန်လည်ဖွင့်လှစ်ထားတာဖြစ်လို့ပြရိုက်ထဲဝင်ကြည့်ကျင်သူတွေများနေတဲ့အတွက်ခဏလေးအတွင်းမှာလက်မှတ်ဘိုကင်တွေပြည့်သွားတယ်လို့ပြရိုက်တာဝန်ရှိသူတွေကပြောပါတယ်။2022ခုနှစ်စက်တင်ဘာလဆန်းကနေနှစ်ကုန်တဲ့အချိန်အထိပြရိုက်လာကြည့်သူတတန်းလောက်ရှိမယ်လို့လည်းခန့်မှန်းထားကြပါတယ်ရှင်။ကျွန်မဆူမြတ်ပါပါ။ ဘရာဇီးလ်နိုင်ငံကသမိုင်းပြတိုက်ကြီးအကြောင်းမဆုမျက်မုံကခေါ်သွားတာကိုလိုက်ပါပြီးတော့မှရှုစားခဲ့ရတာဖြစ်ပါတယ်ရှင်။အင်္ဂါညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။အခုထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကိုမနက်ဖြန်ဗုဒ္ဓဖူးမနက်ခင်းမှလည်းတစ်လှည့်ပြန်ပြီးထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ပါတယ်။မကြခင်မှာအစီအစဉ်တွေအဆုံးသတ်တော့မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုကိုစော်ဝင်းလိုက်တစ်လှည့်ပြောပြပေးပါရှင်။
စကိုင်းတိုင်းဒီပရင်မြို့နယ်တွေကလက်ရကုံကြည်ရွာကစာတင်ကျောင်းတွေကိုမကြခင်ကတက်ခတ်ခဲ့တဲ့ကိစ္စမှာစီယာဇူးမှုကျူးလွန်ခြင်းရှိမှရှိအထောက်အထားတွေစုဆောင်းနေတယ်လို့ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလွတ်လပ်သောစုံစမ်းရေးအဖွဲ့ WIWM ကဒီကနေ့ကြေညာချက်ထုတ်ပြန်ပါတယ်။အဲဒီတက်ခတ်မှုအတွင်းကလေးငယ်အများအပြားအပါအဝင်အ ਨੇ စုံလူ12ဦးသေဆုံးခဲ့တယ်ဆိုတဲ့သတင်းတွေထွက်ပေါ်နေတယ်ဆိုတာကိုလည်းကြေညာချက်မှာကိုးကားဖော်ပြပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံပိုင်နယ်နယ်မြေကိုကျူးကျော်တဲ့ချိုးဖောက်မှုတွေအဆုံးသတ်ပြီးရိညာဒုက္ခသည်တွေကိုနေရပြန်ပို့ရေးလုပ်ငန်းစဉ်တွေအများဆုံးဆောင်ရွက်နိုင်အောင်မြန်မာစစ်ကောင်စီကိုနားချတိုက်တွန်းမဲ့အကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာတရုတ်သားအမကြီးလီဂျင်မင်းကကတိပေးပြောဆိုတာကိုဘင်္ဂလားဒေ့ရှ်အခြေစိုက် Daily Star သတင်းစာမှာရေးသားဖော်ပြထားပါတယ်ခင်ဗျာမြန်မာနိုင်ငံရဲ့စက်မှုထုတ်လုပ်ရေးနဲ့စောက်လုပ်ရေးကဏ္ဍကဆိုးဝါးလာတာကြောင့်နောက်နှစ်အတွက်ကမ္ဘာ့ဘဏ်ရဲ့အမြင်ကိုထုတ်ပြန်တော့မှာမဟုတ်ဘူးလို့အရှိအာရှနဲ့ပစိဖိတ်ဒေသရဲ့ကမ္ဘာ့ဘဏ်စည်းပွားရေးပညာရှင်အဒီတယာမတ်တူးကပြောပါတယ်ကမ္ဘာ့ဘဏ်ကမြန်မာစည်းပွားရေးနဲ့ပတ်သက်ပြီး3လဒါမှမဟုတ်6လတကြိမ်ထုတ်ပြန်လေးရှိပါတယ်ခင်ဗျာအမေရိကန်ဒုသမ္မတကမလာဟဲရစ်ဟာတောင်နဲ့မြောက်ကိုရီးယားနိုင်ငံသားမှရှိတဲ့စစ်မဲ့ဇုံကိုဂျာတာပရိနေမှာတွားရောက်မှာဖြစ်ပါတယ်ခင်ဗျာ
စက်တင်ဘာလ28ရက်နေ့အင်္ဂါညရဲ့နောက်ဆုံးရသတင်းချင်းချုပ်ကို ကိုဇော်ဝင်းလိုင်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုကအလိမ်မာဖြစ်ပါတယ်။ဆပ်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Nelson Lope နဲ့ PJ Elliot တို့ဖြစ်ပါတယ်။ကျွန်မကစုမမဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အတန်လွင့်အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီထိတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။ VOE ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။သောရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအလုံးစိတ်ချမ်းသာကိုကြမ်းမှာဘေးပရာဝေးကွာလို့လိုတဲ့ဆန္ဒတွေပြကြပါစေရှင
ん。This program has come to you from the Voice of America, Washington.